Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်က2016ခုနှစ်ဇန်နဝါရီလ9ရက်စနေနေ့မနက်ဖြန်စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမနန္နာချန်နဲ့အတူကြီးညာပေးပါပါ။မက္ကဆီကိုမူရရာစာအယ်ချာပိုဂတ်စမန်ကိုအာနာဘိုင်းတွေကပြန်ပြီးဖမ်းမိပြီလို့မက္ကဆီကိုသမ္မတကကြေညာခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့လယ်ပိုင်းမှာ IS သွေးကြွတွေကလူ9ယောက်ကိုဂန်ဖြတ်တပ်ပြီးမကြခင်မှာပဲအမေရိကန်ဒရုန်းယာဉ်လို့ယူဆတဲ့ဒရုန်းယာဉ်တိုက်ခိုက်ခံတဲ့အတွက် IS 18ဦးတဲ့မင်းတေဆုံးခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညိုရင်
ကောင်းပါပြီရှင်။အခုမနေ့ပိုင်းမှာတော့ဒီမင်္ဂလာတောင်ညွန့်ကမင်္ဂလာဆေးဟာမနေ့2နာရီကစပြီးတော့မိလောင်နေပါတယ်။
ဟုတ်ကဲ့နောက်တော့ဒီစနေအခုဒီနေ့တော့မနေသေးပါဘူးနော်မြကြီးကတိုင်ရတော့မရှိဘူးည
ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ညနေတော့ညတော့ညတော့လာပါရင်နာဦ
းမင်္ဂလာတောင်ညွတ်မြုပ်နယ်မီးလောင်ကြွမှုအခြေအနေကိုတင်ပြပေးသွားမှာဖြစ်တယ်လို့ရန်ကုန်မှာနှစ်ရက်တာကျင်းပနေတဲ့ထိုင်းနဲ့မြန်မာအစိုးရအဆင့်ရွှေပြောင်းလုံတမရေးဆွေးနွေးနေတဲ့အခြေအနေကိုလည်းသိရပါမယ်နိုင်ငံတကာသတင်းနှစ်ပုဒ်မှာတော့ hydrogen bomb စမ်းတက်နေတဲ့မြောက်ကိုရီးယားကိုဘယ်လိုဖိအားပေးရမလဲဆိုတာရွေးစရာမရှိအောင်ဖြစ်ခဲ့နေရတဲ့အနေအထားတခါအင်ဒိုနီးရှားနိုင်ငံကတရိတ်ဆန်ထိန်းသိမ်းရေးကိစ္စတခုကတော်ရိုင်းတရိတ်ဆန်တွေကိုဘယ်လိုစောင့်ရှောက်ပေးမလဲဆိုတာတွေကိုထုတ်လွှင့်ပေးသွားမှာပါဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့တက်နဲ့မနန္ဒာချန်တို့ကကြေညာပေးပါမယ်ရှင်
မက္ကဆီကိုမူရရာစာအယ်ချပိုဂတ်စမန်ကိုအာနာဘိုင်းတွေကပြန်ပြီးဖမ်းမိပြီလို့မက္ကဆီကိုသမ္မတအန်ရီကေပန်နာနီတိုကကြေညာခဲ့ပါတယ်။အချင်းချခန်းရတဲ့အယ်ချပိုဟာလွန်ခဲ့တဲ့ခုနှစ်လတုန်းကမြောက်လှေဝက်မြောက်လှိုင်ကောင်းကနေထွက်ပြေးလွတ်မြောက်သွားခဲ့တာဖြစ်ပါတယ်။သမ္မတက Spanish Friday Twitter စာမျက်နှာကနေဂတ်စမန်ကိုဖမ်းမိတဲ့အကြောင်းပြောကြရမှာကျိုးပန်းချက်အောင်မြင်ပြီးသူ့ကိုမိထားပြီလို့ကြေညာခဲ့တာဖြစ်ပါတယ်။ဂတ်စမန်ရဲ့မွေးထာနေဖြစ်တဲ့ Sinaloa လိုဝါပြည်နယ်Los Mochis မြို့မှာမက္ကဆီကိုမရိန်းတပ်သားတွေနဲ့ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာဂတ်စမန်ကိုဖမ်းမိခဲ့တာလို့မက္ကဆီကိုအရာရှိတွေက AP သတင်းဌာနကိုပြောပါတယ်။သူ့ဘယ်မှာရှိနေလဲဆိုတဲ့သတင်းပေးချက်အရမက္ကဆီကိုမရိန်းတပ်သားတွေကတောက်ကြန်နေအာယုံတက်ချိန်မှာ Los Mochis မြို့ကအင်ဂိုဝင်ရောက်ဆင်းနှင်းခဲ့တာဖြစ်ပြီးဆင်းနှင်းချိန်မှာပဲတနတ်တန်တွေကိုချက်ချင်းကြားခဲ့ရတယ်လို့အာနာဘိုင်တွေကပြောပါတယ်။ဆင်းနှင်းမှုမှာတန်ပြန့်ရှိသူ9ဦးသေဆုံးခဲ့ပြီးနောက်ထပ်6ဦးကိုတော့ဖမ်းမိခဲ့တယ်လို့မက္ကဆီကိုအရာရှိတွေကပြောပါတယ်။မရိန်းတပ်သားတယောက်ကတော့ဒဏ်ရာနှင်းငယ်ရခဲ့တယ်လို့ဆိုပါတယ်။မက္ကဆီကိုအနောက်မြောက်ပိုင်းတောတောင်ထူထပ်တဲ့ဆီနာလိုအပြည်နယ်မှာအောက်တိုဘာလကလေးကစပြီးမက္ကဆီကိုအာနာဘိုင်တွေကသူ့ကိုလိုက်လံရှာဖွေနေတာဖြစ်ပါတယ်။သူဟာဆီနာလိုနဲ့ဒူရန်ကိုပြည်နယ်နှစ်ခုနားကတောထူထပ်တဲ့နေဆက်တနေရာမှာမရင်းတပ်သားတွေလက်ကလွတ်အောင်ထွက်ပြေးရင်းနဲ့ဒဏ်ရာရခဲ့ပုံရတယ်လို့သူ့ကိုနိုင်အောင်ခံလိုက်နေတဲ့အဖွဲ့ကသတင်းပို့ခဲ့တာပါအချင်းချနေတဲ့ဂတ်စမန်ဟာသူ့ရဲ့အခန်းကနေအနားကရွာလေးထိပေါက်အောင်မြောက်လှိုင်ကောင်းကိုလှည့်ဝတ်တူးဖော်ခဲ့ပြီး1ကီလိုမီတာခွဲအရှိရှိတဲ့ဒီမြောက်လှိုင်ကောင်းကနေဇူလိုင်လ17ရက်နေ့ကနေထွက်ပြေးလွတ်မြောက်သွားခဲ့တာဖြစ်ပါတယ်
ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကတိုက်ခန်းတစ်ခုကိုစီးနင်းရှာဖွေမှုအတွင်းပြင်သစ်နိုင်ငံမှာနိုဝင်ဘာလ23ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအလို့ရှိနေသူရဲ့လက်ပွေရာကိုတွေ့ခဲ့ရကြောင်းဘယ်လ်ဂျီယံရဲတပ်ဖွဲ့ကတောက်ကြားနေမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့လတဲ့စီးနင်းရှာဖွေမှုတွေလုပ်ခဲ့တဲ့တိုက်ခန်းမှာဆာလာအဗ်ဒက်စလန်ရဲ့လက်ပွေရာတွေနဲ့အတူဖောက်ခွဲရေးပစ္စည်းတွေတဲဆောင်လာမှာအုံပြူကောင်ပြုတ်နိုင်တဲ့အိမ်တွင်းဖြစ်ကပတ်3ခုကိုလည်းစုံစမ်းစစ်ဆေးသူတွေတွေ့ရှိတဲ့အကြောင်းဘယ်လ်ဂျီယံအစိုးရရှင်းနေုံကပြောဆိုပါတယ်တိုက်ခန်းထဲမှာဖောက်ခွဲရေးပစ္စည်းတွေရှိခဲ့ဘူးတဲ့ခြေရာလက်ရာတွေလည်းတွေ့ခဲ့ရတယ်လို့ပြောပါတယ်အလို့ရှိနေတဲ့ Abdelance တိုက်ခန်းကိုဘယ်အချိန်ကသွားခဲ့တယ်လဲဆိုတော့တိတိကျကျမသိရဘူးလို့လည်းအစိုးရရှင်းနေုံပြောခွင့်ရသူကပြောဆိုခဲ့ပေမဲ့စီးနှင်းရှာဖွေမှုတွေတလကြာတော့မှတွေ့ရှိချက်ကိုထုတ်ဖော်ပြောဆိုတာဟာဘာကြောင့်လဲဆိုတော့အရှင်းမပြခဲ့ပါဘူးဒီစမှာ၁၀ရက်နှစ်မှာဝင်ရောက်ရှာဖွေခဲ့တဲ့တိုက်ခန်းကိုတော့နာမည်လိမ်တစ်ခုနဲ့ငှားရမ်းထားပြီးပြင်သစ်နိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးတော့ဘယ်လ်ဂျီယံမှာဖမ်းဆီးထားတဲ့တန်တရားရှိသူ၁၀ယောက်ထဲကတယောက်ကငှားရမ်းခဲ့တာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းအစိုးရရှေ့နေုံထုတ်ပြန်ကြေညာချက်ကဖော်ပြထားပါတယ်။ထွက်ပြေးလွတ်မြောက်နေသူအဗ်ဒက်စလန်ဟာတိုက်ခိုက်မှုတွေနောက်ပိုင်းတိုက်ခန်းမှာပုံအောင်တင်းချောင်နေထိုင်ကောင်းနေထိုင်နေတယ်လို့ဖောက်ခွဲပစ္စည်းတွေလောက်လာမှလည်းတိုက်ခန်းကို၃ကောင်၃နိုင်တယ်လို့အစိုးရရှင်းတွေကပြောပါရယ်ပြင်သစ်နိုင်ငံကလူပေါင်း130တေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းကလေးကအဗ်ဒက်စလန်ကိုရဲတပ်ဖွဲ့ကလိုက်လံရှာဖွေနေတာဖြစ်ပါတယ်သူ့ကိုတော့တိုက်ခိုက်မှုတွေအပြီး Paris မြို့ကနေ Brussels မြို့ထိရဲစစ်ဆေးဂိတ်၃ခုကိုဖြတ်ကျော်ပြီးတော့အပေါင်းအသင်းတွေကကားနဲ့လိုက်ပို့ခဲ့တာဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်
။ Afghanistan နဲ့အရှိပိုင်းမှာတောက်ကြံတွေက IS တွေကြော်တွေကလူ9ယောက်ကိုခေါင်းဖြတ်တက်လိုက်ပြီးမကြခင်မှာပဲ American ကပြစ်ခတ်တယ်လို့ယူဆတဲ့ drone ရင်နဲ့တိုက်ခိုက်ခံရတဲ့အတွက်အဲ့ဒီဒေသမှာ IS 18ဦးတည်းမနဲ့တိတ်ဆုံးခဲ့ရပါတယ်။အခင်းဖြစ်ပေါ်တဲ့နေရာဟာ Pakistan နယ်စပ်က Nangarhar ခရိုင်တွေကအာချင်ဒေသမှာဖြစ်ပွားတာလို့ဒေသခံတွေနဲ့တာဝန်ခံအရာရှိတွေကပြောပါတယ်။အဲ့ဒီဒေသဟာ IS အဖွဲ့အင်အားပြန်ပြီးကောင်းတဲ့နေရာဖြစ်နေပါတယ်။အာရဘဘာသာနဲ့အတူကောက် Daesh လို့ခေါ်တဲ့ IS အဖွဲ့ကခေါင်းဖြတ်တက်သူတွေထဲမှာတာလီဘန်တပုံ6ဦးပါနေတယ်လို့ခရိုင်အုပ်ချုပ်ရေးမှုရဲ့ပြောခွင့်ရအတူလာခိုဂျာနီက VOA ကိုပြောပါတယ်သူတို့ကကွက်မြေနေတော့အဲ့ဒီဒေတာမှာအမေရိကန်မောင်းသူမပါတဲ့လေရင်ကနေပြစ်ခတ်ခဲ့တဲ့အတွက်တပ်မှုအများအပြားအပါအဝင် Dash တိုက်ခိုက်ရေးသမား18ယောက်တေဆုံးခဲ့တယ်လို့လည်းပြောပါတယ်တောက်ကြံနေလေခင်ဝတ်ပြုဆုတောင်းချိန်အပြီးရွာသားတွေရဲ့ရှေ့မှာပဲခေါင်းဖြတ်ကွက်မြေတာကို IS တွေကလှုပ်ဆောင်ခဲ့တယ်လို့လည်းဒေတာကန်တွေကပြောပါတယ်အဲ့ဒီထဲမှာအသက်ခံရသူတယောက်ဟာအာဖဂန်မျိုးသားတပ်ကလို့ပြောပေမဲ့ခိုင်အုပ်ချုပ်ရေးမှုရဲ့ပြောခွင့်ရကတော့ဒါကိုအတိမပြုသလိုအသေးစိတ်ကိုလည်းထုတ်မပြောပါဘူးတာလီဘန်တွေဟာဒီသတင်းပတ်ထဲမှာပဲအချင်းတဝိုက်ကဒေတာနှစ်ခုမှရှိတဲ့ IS တွေရဲ့အခြေစိုက်စခန်းတွေကိုစပြီးတိုက်ခိုက်ခဲ့တာမို့ IS ဒါဇင်နဲ့ချီပြီးတေဆုံးခဲ့ရတယ်လို့တခြားသူတွေကဒေတာရင်းကနေထွက်ပြေးစေခဲ့တာဖြစ်ပါတယ်။နန်ဂါဟာခရိုင်တွေကအစိုးရအဆောက်အဦတွေကို IS တွေတိုက်ခိုက်တဲ့အခါမှာတာလီဘန်တပ်တွေနဲ့ပါအပြင်းထန်ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။အာဖဂန်အစိုးရဟာဒီသတင်းပတ်ထဲမှာပဲနိုင်ငံအရှိပိုင်းက IS တွေကိုတိုက်ခိုက်ဖို့အတွက်အထူးတပ်တွေကိုဖွဲ့စည်းခဲ့တယ်လို့အာဖဂန်ယာယီကာကွယ်ရေးဝန်ကြီးကပြောပါတယ်။
အင်တာနက်ပေါ်မှာကြမ်းဖက်ယူဝါဒတိုက်ဖြတ်ရေးအတွက်အမေရိကန်သမ္မတအိမ်ဘျူရိုနဲ့ထိတ်တန့်လုံခြုံရေးအရာရှိတွေဟာအမေရိကန်ကအကြီးဆုံးနည်းပညာကုမ္ပဏီတွေနဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဟိုဆေးမြို့မှာတောက်ကြနေကတွေ့ဆုံပါတယ်။အင်တာနက်ဆိုရှယ်မီဒီယာတွေပေါ်မှာ IS တွေးကြွတွေနဲ့တခြားအစွန်းရောက်အဖွဲ့တွေရဲ့အန္တရာယ်ကိုသမ္မတဘရက်အိုဘားမားအစိုးရကဘလောက်အထိလေးလေးနက်နက်ထားတယ်ဆိုတာကိုတော့ဆွေးနွေးပွဲမှာပါဝင်တဲ့အစိုးရအရာရှိတွေရဲ့စည်းရင်းကိုကြည့်ရင်သိနိုင်ပါတယ်။သမ္မတအိုဘားမားရဲ့အိမ်ပြီးတော့အုပ်ချုပ်ရေးမှုအကြမ်းဖက်ဝါဒတိုက်ဖျက်ရေးထိတ်တန့်အကြံပေးပုဂ္ဂိုလ်တွေနဲ့အတူရှေ့နေချုပ် Loretta Lynch ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှု James Comey နဲ့အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှု James Clapper တို့လည်းပါဝင်ပါတယ်။လျှို့ဝှက်ဆက်သွယ်မှုတွေအပါအဝင်အကြမ်းဖက်သမားတွေနီးပညာကိုဘလို့အသုံးချနေတယ်ဆိုတာကိုနီးပညာကုမ္ပဏီတွေကအစိုးရအရာရှိတွေကိုစီရင်ခံလိုက်မယ်လို့မျှော်လင့်ရပြီးတော့အင်တာနက်ကိုသုံးပြီးအကြမ်းဖက်သမားတွေလူသစ်စုဆောင်းတာနောက်လိုက်တွေရအောင်စီးယုံတာတွေလုပ်ဖို့ခက်ခဲလာအောင်လို့နီးပညာနဲ့ဘလို့လုပ်နိုင်မလဲဆိုတာတွေကိုလည်းဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ်။သတင်းမီဒီယာတွေကိုပေါက်ကြားခဲ့တဲ့တွေ့ဆုံမှုအတွင်းဆွေးနွေးမဲ့အကြောင်းအရာတွေထဲမှာတော့ IS တွေးကြွတွေကိုတံပြန်နိုင်မဲ့အကြောင်းအရာတွေကိုဖန်တီးတာပေါ်ပြတာတွေကိုအစိုးရနဲ့နည်းပညာကုမ္ပဏီတွေကဘလို့အကူအညီပေးနိုင်မလဲဆိုတာကိုဆွေးနွေးဖို့လည်းထည့်သွင်းထားပါတယ
် UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မကြာသေးခင်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားကနှစ်နိုင်ငံနယ်စပ်တစ်လျှောက်မှာမြောက်ကိုရီးယားဆန့်ကျင်ဝါဒဖြန့်အတန်းလွှင့်တဲ့အစီအစဉ်တွေကိုတောက်ကြံနေမှာပဲပြန်လည်ဆက်တင်လိုက်ပါတယ်။အတန်းလွှင့်ချက်တွေထဲမှာ K-pop သတင်းတွေ၊ရာသီဥတုခန့်မှန်းချက်တွေ၊သတင်းတိုထွားတွေပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်မှုရုံရင်းနေတဲ့စီးပွားရေးနဲ့လူခွင့်အခြေအနေတွေပေါ်မှာဝေဖန်ချက်တွေပါဝင်တယ်လို့တောင်ကိုရီးယားကဝေဝန်ကြီးဌာနကပြောပါတယ်။1950ကနေ53ထိဖြစ်ပွားတဲ့ကိုရီးယားစစ်ပွဲကာလကလေးကတုံးခဲ့မှုတွေအတန်းချက်ဆက်တွေနဲ့ထုံ့နှံချက်တွေကိုတော့စိတ်သက်ဆက်ဆင်ရတဲ့အဖြစ်နဲ့မြောက်ကိုရီးယားဘက်ကသဘောထားလေးရှိပါတယ်။တောင်ကိုရီးယားလောက်ရောက်ပေါ်မှာမြောက်ကိုရီးယားဘက်ကချက်ချင်းတုံ့ပြန်တာမျိုးတော့မရှိသေးပါဘူး
။ Saudi Arabia ဆွေးရပိုင်းရေနံကုမ္ပဏီကအစုရှယ်ယာတွေကိုပုဂ္ဂလိကပိုင်းဖြစ်ရင်းနှီးမြှုပ်နှံသူတွေကိုရောင်းချသွားဖို့စဉ်းစားနေတဲ့အတွက်ကုမ္ပဏီရဲ့တန်ဖိုးဟာ American Dollar 1 Trillion ဒါမှမဟုတ်ဒီထက်လည်းပိုများလာနိုင်ပါတယ်။ Saudi Aramco လို့လူသိများတဲ့ကုမ္ပဏီဟာကမ္ဘာရေနံတိုက်တွေကိုအများဆုံးထိန်းချုပ်ထားပြီးတော့လက်ရှိမှာကမ္ဘာရေနံစိမ်းထုတ်လုပ်မှုရဲ့ဆယ်ရာခိုင်နှုန်းကိုပိုင်ဆိုင်ထားပါတယ်။ Saudi ရေနံကုမ္ပဏီဟာကမ္ဘာဒုတိယအကြီးဆုံး Exxon Mobil ကုမ္ပဏီထက်ကိုတုံးစားပိုကြီးပါတယ်။ ကုမ္ပဏီကစဉ်းစားထားတဲ့အထက်ကနီလန်းတစ်ခုဖြစ်ရှယ်ယာတွေကိုအများပိုင်းဖြစ်ရောင်းချဖို့ဆုံးဖြတ်ခဲ့ရင်တော့ဘန်နာရေးဈေးကွက်က Aramco ရေနံကုမ္ပဏီရဲ့အစုရှယ်ယာဈေးကိုတတ်မိုးဖြတ်မှာဖြစ်ပါတယ်ဘန်နာငွေဈေးကွက်သုံးသက်သူအများစုကတော့ပုဂ္ဂလိကပိုင်းဖြစ်အစုရှယ်ယာတွေကိုရောင်းချမယ်ဆိုရင်တော့ Aramco ရေနံကုမ္ပဏီရဲ့အစုရှယ်ယာဈေးပိုမြင့်လာနိုင်ပါတယ်
ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA မှာဥက္ကဋ္ဌ Sepp Blatter ကိုဆက်ခံမယ်လို့မြင်နေကြတယ်။ Michael Platini ဟာလာမယ့် February 26ရက် FIFA ဥက္ကဋ္ဌရွေးချယ်ပွဲမှာသူဝမ်းပြေမပြိုင်တော့ဘူးလို့ကြေညာလိုက်ပါတယ်။ဥက္ကဋ္ဌရာထူးကလည်းဆန့်ကျင်ထားတာခံနေရတယ်။ Platini ကတကယ်လို့သူ့ကိုချေးစားဘောလုံးသမားဘဝကလည်းရှင်းနဲ့ထုတ်ပယ်ထားတာကိုပြောင်းလဲပြီးရင်နောက်မှာရွေးကောက်ပွဲမတိုင်ခင်သူ့မဲဆွယ်နိုင်မှုအတွက်အချိန်သိပ်မလုံတော့တဲ့အတွက်ဒီအချိန်ဟာသူ့အတွက်တော့တိတ်အဆင်မပြေဘူးလို့ကြားသက်ပတင်းနေမှာပဲပြောကြားခဲ့ပါတယ်
။ဥရောပတိုက်ကလေ့ကျင့်ရေးအစီအစဉ်တစ်ခုမှာတုံးခဲ့တဲ့စွမ်းအင်မဲ့ Hellfire ဒုံးကြီးတစ်စင်းဟာကျူးဘားနိုင်ငံကိုဘလို့ဖြစ်ပြီးရောက်သွားတယ်လဲဆိုတာကိုအမေရိကန်တာဝန်ရှိသူတွေအဖြေရှာနေတယ်လို့ဆိုတဲ့သတင်းတွေထွက်လာပါတယ်။ဒါဆိုရင်အရေးကြီးတဲ့ American စစ်ပဆိုင်ရာနည်းပညာပျောက်ဆုံးမှုတွေထဲမှာအထူးစံဆုံးဖြစ်ရတစ်ခုလည်းဖြစ်ပုံရပါတယ်။အဆင့်မြင့်နည်းပညာသုံးဒုံးကြီးကိုပြန်ပို့ပေးဖို့ American တာဝန်ရှိသူတွေကကျူးဘားအစိုးရကိုစ조사စီရင်နေတာတစ်နှစ်ကျော်ပြီလို့ The Wall Street Journal ကကြားသပတေးနေ့မှာဖော်ပြခဲ့ပါတယ်။ဒုံးကြီးကို2014ကဒီဥရောပကနေကျူးဘားကိုမှားပြီးတော့ပို့လိုက်မိတာလို့တာဝန်ရှိသူတွေကပြောပါတယ
်ဗီအိုမြန်မာပိုင်းရဲ့စနေနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးတန်နဲ့မနက်လာချမ်းတို့ကြီးညာပေးသွားတာဖြစ်ပါတယ်အခုဒီရန်ကုန်မြို့ကမီးလောင်ကျွမ်းမှုအခြေအနေကိုပြောပြပေးပါမယ်ရှင်ရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်မင်္ဂလာဈေးကြီးမှာမီးအကြီးကျယ်လောင်နေပါတယ်အခုအတန်နှွင့်ချိန်မတိုင်ခင်မှာပဲမီးလောင်ကျွမ်းနေတဲ့နောက်ဆုံးအခြေအနေကိုတာမွေမီးသတ်ဦးစီးဌာနကတာဝန်ရှိသူတူက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဟုတ်ကဲ့နောက်ဆုံးအခြေအနေကိုဒီနေ့ကမနေသေးပါဘူးနော်
ဆုံးရမှုတမပြောလို့မရသေးဘူးမှာကျွန်တော်မီးရင်တော့မှာကျွန်တော်တမုတ်တက်ကြမှာရမှာကျွန်တော်မီးတဲ့လူရယ်ပဲအိမ်ရကျွန်တော်ဝေးပါရယ်မြတ်ကျွန်တော်မရှိပါဘူ
းဟုတ်ကဲ့ဆရာဟုတ်ကဲ့လူထိခိုက်တဲ့အရာတွေပါတယ်ရောရှိလားဆရာ
မီးထိခိုက်တဲ့အရာတော့မရှိဘူးမြတ
်ဟုတ်ကဲ့ဟိုမီးတက်ကအလုံးဘယ်နှစင်းလောက်သွားလဲဆရာဘယ်မြို့နယ်တွေကသွားလဲ
မြို့နယ်တော့မြို့နယ်တီးရဆိုပါဘကူးကြီးတော်ဆိုပါတယ်မြတ
်ဟုတ်ကဲ့ဆရာဆိုတော့ဆရာမီးရဘယ်ချိန်ကနေစလောင်းတာလဲဆရာဘယ်က
မီးလောင်ခြင်းကမဟုတ်ဘူး2နာရီတော့ဆလောင်းတာပါမြတ်
နှစ်နာရီလောက်ကအခုဆရာတို့စီမှာ9နာရီခွဲနေပြီနော
်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့အခုချိန်ကြီးဟိုလုံးဝမငိမ့်ငိမ့်သွားခြင်းမရှိသေးဘူ
းဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာငိမ့်သွားငိမ့်ငိမ့်တော့ငိမ့်သွားတာပါခင်ဗျာဟိုနည်းနည်းကြီးငိမ့်ပေါ်ကမနေ့ပြန်မနေ့တိုင်းတော့ငိမ့်တော့ပ
ါမနေ့နှစ်နာရီကစပြီးတော့လောင်ကျွမ်းနေတဲ့မိကအခုထိလဲလောင်နေဆက်ဖြစ်တဲ့အကြောင်းမိသက်ဌာနက VOE မြန်မာပိုင်းကိုပြောကြားသွားတာဖြစ်ပါတယ်။ဈေးရဲ့9လွှာနဲ့4လွှာတို့မှာလောင်ကျွမ်းသွားခဲ့ပြီးဖြစ်ပြီးတော့အခု3လွှာကိုဆက်ပြီးတော့လောင်ကျွမ်းနေတဲ့အကြောင်းမီးလောင်ကျွမ်းနေတဲ့အခြေအနေနဲ့ပတ်သက်လို့အစောပိုင်းအခြေအနေကိုတော့မနက်လာချမ်းကမင်္ဂလာဈေးအနီးမှာနေထိုင်တဲ့ပကြီးဆရာဦးကျော်လင်းကိုမေးတဲ့အခါမှာသူကအခုလိုဖြေပါတယ်
။ဆရာ
လင်းလင်းတော့များပါတယ်ကမင်းကြီးရောမင်းလေးများရောဟာဟာငင်းရတော့ငင်းရငင်းရငင်းရပါဘူး။မငင်းသေးဘူးကငင်းတော့လောင်နေတော့ရှိသေးရဲ့မဟုတ်ဘူး။ဒီနဲ့ငါကတော့ပုံမှန်ကြီးရက်က3လွာကိုလောင်နေရပါမှာဟဲ့အဲ့လိုတော့နှစ်လွာတို့ပါတော့သူကရေးတာဖြန်းတာတော့ပြီးတော့အခုဆက်ပြီးတော့မီးမကူးအောင်အောက်ကရေးရဖြန်းရပါမယ်နှစ်လွာနဲ့တန်နဲ့အောက်ထပ်ပြီးတော့မကူးအောင်သူရေးမီးရေးဖြန်းတာတော့
ဟုတ်ကဲ့ဆရာငင်း
တော့နေပါလို့ပဲဒီကျမ
ဆိုတော့ဘယ်ချိန်လောက်ဆိုရင်ဒီမီးကငိမ့်နိုင်တဲ့အနေထားရှိမလဲဆရာ
အမေတော့မပြောတဲ့သူပေါ့လောင်နေတော့ပဲသူကတော့နည်းနည်းလေးဈေးကလည်းကြီးတော့ဗျာလောင်ဟိုလောင်စားလည်းများရဟာမျိုးထင်ပါတယ
်ဟုတ်ကဲ့အခုက၄တက်၅တက်ကဟိုလောင်ပြီးသွားပြီဆိုတော့အဲ့ဒီအထက်တွေမှာအဓိကဘာတွေရောင်းတာလဲဘလို့ပစ္စည်းမျိုးတွေရောင်းတာလဲဆရာ
ဟုတ်ကဲ့ဈေးဘောဆိုပြီးမှမှာဟိုအိမ်လုံးဈေးတွေပေါ့နော်အိမ်လုံးဈေးဘောတာမျိုး
อ๋อโอเคเสียโอเคสรุปมีอ่ะบลูก็นี่บลูสะลองน่ะแหละโหอะคูลောက်สู
้ไม่รู้แต่ดูตู้ตู้เนี่ยไม่ตีจักดูว่าเนี่ยบลูสะลองอย่างโ
อเคโอเคเสีย
ตีก็ตีจักมาหมดดีกว่าแล้วดาวเนี่ยสรุปเนี่ยสะลูกผิดแต่ผิดแต่สรุปตีจักดูยังไง
โอเคเสียโอเคสรุปตําบูอาภิสรยเนาะบลาวๆที่ส่งชุ่มไหนแหละโหตีตีบ่ขัดมันทีนะเนาะลอๆเสียก็ต
ีจักก็ไม่ตั่วแต่ผู้เลยวะเนาะจนเลย
ဟုတ်ကဲ့
အများတော့များပါပေါ့သူကပေါ်ရက်ကတော့စားစားဆိုင်ငါလေးလွာတော့ဘာကန်းလဲတော့အဲ့ဘာထက်ဒီအဲ့ဥရော3လွာကျော်တော့နှစ်ချက်3လောက်တော့ရှိပေါ်မှာလောင်တာတော့နော
်ဟုတ်ကဲ့
တံမိုးကရှိမှာပေါ့မှာဒီကတော့ဈေးကြီးဆိုတော့လေဒီတံမိုးကခ
ံမှန်တတ်ဘူးရယ်ပေါ့ကျွန်တော်ကတော့ဟုတ်
ဟုတ်ကဲ့ဆိုတော့ဆရာစကြည့်နေကြတဲ့ကဆိုရင်ဒီမိသက်ကားတွေသွားတာတို့ကြက်ချင်ကြီးကားတွေသွားတာတို့ဆရာမြင်ရသလောက်ပေါ့ဘနဲ့ခမန်းကြီးဘလောက်လောက်ရှိနိုင်လဲဆရာတော်တော်များလားဒီရန်ကုန်က
များတယ်များတယ်တော်တော်များပါလေကားကားကြီးများကြီးပဲသွားတယ်အော်တော်တော်သွားတယ်သွားတော့သွားကားကြီးဟောဒီ50ချင်းမပဲကားဘူးဒါဈေးကြီးဆိုတော့ရှိမှာပေါ့မှာစိတ်ကနန်းကမကားဘူးချင်းနဲ့
ဟုတ်ကဲ့အခုလိုမျိုးဟိုမီးတွေပါတွေလောင်ပြီးဟိုအထူးသဖြင့်အခုကဈေးဖြစ်နေတော့ဟိုအလစ်တောက်တာမျိုးတွေဘာတွေရောရှိနိုင်လားရှိလ
ားအမတွေ့ရသေးဘူးဗျာဟိုရက်ခွက်တွေရတယ်သူကတေချာလေးအဲ့လိုပေါ့တေချာသူအခုကျွန်တော်တို့တပြောနော်ဒီလမ်းထဲဝင်ဝင်တာနော်အဲ့လိုပေါ့လမ်းတွေကတေချာပိတ်ထားပေါ့နော်ကိုယ်လမ်းထဲမွေအောင်နည်းနည်းကြောင်းရဂရုဆိုက်ရတာပေါ့အဲ့လိုတော့လှောက်ထားတွေ့တယ်အဲ့လမ်းထိပ်ကနေသူတားထားပြူတာပေါ့နော်အဲ့လိုပေါ့နည်းနည်းဟိုပစ္စည်းတွေတာပြူလာရင်မဖြစ်အောင်ပေါ့အဲ့လိုတော့တွေ့တယ်အဲ့မှာလုံနေတာလေးဟာကိုယ်လမ်းနေနဲ့သူတို့တားလေးပေါ့နော်သူဟိုပြပေါ့နည်းနည်းလူဥစားပေါ့ဟိုအဝင်ထွက်ကိုနည်းနည်းဥစားဖြစ်တာပေါ့အဲ့လိုဟိုတင်းနေတော့တားကြည့်နေတာပေါ့နော်သူတို့ကတော့ဓာကြီးပါအဲ့ဓာကြီးပြေးမဝင်ဘူးပေါ့အဲ့လို
ဆိုတော့မင်္ဂလာဈေးတဝိုက်မှာရောအိမ်နေကက်ရက်ပေါ့အဲ့ဒီဈေးနဲ့အနီးကက်နေတာမျိုးတွေဘာတွေရှိလား
အော်ဒီရောကတ်တာရရရှိပါလေဒါပေမဲ့ဝင်းတော့တော့ဒီဘက်ကြီးတော့ကူးကလာဝယ်တော့မရှင်ပါဘူးဗျအဲနော်သူတို့မိကျော်လဲအဲ့လိုမကူးတော့မကူးတော့ဘူးလို့ပြောတော့
ဆိုတော့
ဘောအိုက်ကနေရပါပဲအောက်မှာပဲအိမ်မှာပဲကျွန်တော်တွေ့ရအခုတွေ့ရတော့အိမ်ကွာမှာပဲလောင်တယ်ဗျဟုတ်ခုနလက်ရှိလောင်နေတဲ့အတိုင်းပါပဲတိတ်ပြီးတော့အောက်ကူဆင်းလာတော့မတွေ့ဘူးရဲ့ဟု
တ်မင်္ဂလာတောင်ညွတ်မြို့နယ်မင်္ဂလာဈေးကြီးမှာမိလောင်နေတဲ့အခြေအနေကိုမနက်နာချမ်းကဆက်သွယ်မိမြန်သွားခဲ့တာဖြစ်ပါတယ်ရှင်အခုထိုင်းမြန်မာအစိုးရအဆင့်ဆွေးနွေးမှုကိုကြည်ကြရအောင်ပါမြန်မာရွှေပြောင်းလူသမားဆိုင်ရာထိုင်းနဲ့မြန်မာအစိုးရအဆင့်ညှိနှိုင်းဆွေးနွေးပွဲကိုရန်ကုန်မြို့ကနူဗိုတင်းဟိုတယ်မှာဇန်နဝါရီလ၈ရက်နေ့ကနေ၉ရက်နေ့အထိနှစ်ရက်တာကျင်းပနေတာမှာမနေ့ကပထမနေ့မှာတော့မြန်မာဘက်ကအချက်၉ချက်နဲ့ထိုင်းဘက်ကအချက်တစ်ချက်တို့ကိုဆွေးနွေးခဲ့ကြပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကစုံစမ်းတင်ပြထားပါတယ်ရှင
်နှစ်နိုင်ငံအစိုးရအဆင့်ညှိနှိုင်းဆွေးနွေးပွဲတွေကိုရန်ကုန်မြို့မှာပြုလုပ်ခဲ့ပြီးမြန်မာဘက်ကအချက်၉ချက်ဆွေးနွေးခဲ့တယ်ဆိုပြီးပြည်ထောင်စုမြန်မာနိုင်ငံတော်အလုတ်ကိုင်းနဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်လက်ဖြင့်အလုတ်သမားညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်လည်းဖြစ်တဲ့ဦးမျိုးအောင်ကအခုလိုပြောပါတယ်
။ဒီကတော့ကျွန်တော်တို့ကအချက်၉ချက်သူတို့ကတစ်ချက်၁၀ချက်ပေါ့ကျွန်တော်ဆိုအဲ့ဒါကိုဆွေးနွေးကြတာပေါ့လေ။ဒီလူသားအနေနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့မှ data မရှိဘူးလေမြန်မာရေလူသားတွေဒီခရိုင်၂၂ခုမှာစီးရင်နေကောက်မင်းပါနေစရတယ်သူအစည်းအဝေးတိုင်းမှာတောင်းဆိုခဲ့တာဖြစ်နေသူတို့ကတော့ပြောတာတော့တစ်နှစ်မှာနှစ်ကြိမ်စီးရင်ကောက်တာပေါ့မပိတ်သေးဘူးပေါ့ရတဲ့အရင်တက်တယ်နဲနေသေးတယ်ပေါ့နော်အဲ့ဒါရရင်တော့ကျွန်တော်ပြေးပါမယ်လို့ပြောတာပေါ့နော
်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုပ်သမားတွေဟာတိုင်းကနန်းလောက်ရှိပြီးပြဿနာမျိုးစုံနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုတော့ဒီဆွေးနွေးပွဲမတိုင်ခင်ထိုင်းနိုင်ငံကအလုပ်သမားရေးကျွမ်းကျင်သူတွေနဲ့ဇန်နဝါရီလ9ရက်နေ့ကဆွေးနွေးခဲ့တာပါဒီအချက်လက်တွေနဲ့ပတ်သက်လို့လည်းထိုင်းနိုင်ငံဘက်ကဆွေးနွေးရှင်းပြခဲ့တဲ့အကြောင်းဦးမျိုးအောင်ကဆက်ပြောပြပါရယ
်ကျွန်တော်မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကသဘောတူတဲ့အမှုမှာလက်တွေ့အခြေအနေနဲ့မကိုက်ညီတဲ့တွေ့အောင်ကျွန်တော်နှစ်နိုင်ငံတို့ကပြင်ဖို့အဆုံးကျန်လာတော့အချက်၃ချက်ပေါ်မှာသူတို့ကဒါအောင်ဆွေးနွေးပြရစီဆိုပြီးအလို့ရှင်ပြောင်းခွင့်ပေးရမယ်ဒါအလို့ရှင်ကဥပဒေနဲ့မင်းတို့ဥပဒေနဲ့ညီမလို့တဲ့လူဖြစ်မယ်စီးပွားရေးကြတဲ့လူဖြစ်မယ်အနာဒီတပါးဘေးရနေတခုခုနဲ့ပေါ့နော်တွေ့ကြုံပြီးတော့မှသူလုပ်ငန်းတွေပျက်စီးမှဆိုတဲ့ကိစ္စမျိုးတွေနဲ့ပတ်သက်နိုင်တယ်လူသမားကလှုပ်ရှင်ပြောင်းခွင့်ကိုအော်တိုရမှာပေါ့နော်အော်တိုမက်တစ်ဖြစ်ရမယ်ဟိုအလူနေပါနေနောက်တကဒီအလုပ်ကိုအကြောင်းပြုလို့ထိကန့်တန်ရတဲ့ကိစ္စတွေပါစီဝါကူစားခွင့်တွေရောရောချင်းကိစ္စတွေရောဒါတွေအကုန်လုံးကပေးရမယ်ဆိုနေတာသူတို့ကတော့လောဒီမှာပါပြီးသားလို့ပြောတယ်ကျွန်တော်တို့ agreement ထဲမှာတော့မဖြစ်မနေထည့်ရမယ်လို့ကျွန်တော်ပြောတာပေါ့နော်
ဒါအပြင်ထိုင်းနိုင်ငံတွင်းကနေရာ6ခုလောက်မှာ CI လို့ခေါ်တဲ့အထောက်အထားလက်မှတ်ထုတ်ပေးမဲ့ကိစ္စတွေနဲ့အလုပ်သမားတွေကိုကာကွယ်ပေးဖို့ကိစ္စတွေကိုလည်းဆွေးနွေးဖြစ်ခဲ့တယ်လို့ဆိုပါတယ
်ဘက်ကန့်ထုတ်တာနေကျွန်တော်မြန်မာလူသမားတွေနောက်ဆုံး group ရဲ့ update ရ၄သိန်းခွဲလောက်ရှိတာပေါ့နော်အဲ့တော့၄သိန်းခွဲမှာအဲ့အလုပ်သမားတွေကကျွန်တော် COI ပေါ့ဒီ certificate of identity ပေါ့နော်ဒီလူမျိုးဝဖြစ်ကြောင်းဆိုရင်ဒီတက်တေကနှမထုတ်ပေးမယ့်ကိစ္စကကျွန်တော်တို့ဆွေးနွေးနေတာကြာပြီအငဲစုံနေရာ6နေရာမှာထုတ်ချင်တာပေါ့နော်ထုတ်ပေးချင်တာပေါ့ဒီကာကွယ်ဆောက်ရှောက်တဲ့ကိစ္စတွေပါအဲ့တော့ကျွန်တော်တို့ဒီမှာအခုဆိုရင်ပြန်လာတယ်မဲဆောက်တော့မှပြန်လာဆုံး gate 3 gate 4 gate လောက်မှာလည်းကလည်းဖြစ်ပြီးတော့မှခလီးတွေပတ်စံပေးနေရတဲ့ကိစ္စတွေဒါထိုင်းနိုင်ငံကိုရောက်တာမကြသေးဘူး work permit မရှိလို့ဆိုပြီးဖမ်းပြီးတော့ချုပ်ချနေတာကိစ္စမျိုးကြီး
်
ဒါမျိုးတွေနဲ့ကျွန်တော်တို့ issue တင်ထားတာပေါ့လေတို့
ထိုင်းဆိုရဘက်ကတာဝန်ရှိသူတွေနဲ့မဆွေးနွေးခင်မြန်မာနိုင်ငံလုံသမားဝန်ကြီးဌာနအနေနဲ့ထိုင်းနိုင်ငံဘက်ကအလုံသမားအဖွဲ့အစည်းတွေနဲ့ဇန်နဝါရီလ9ရက်နေ့ကဆွေးနွေးခဲ့တာပါဒီဆွေးနွေးပွဲမှာတော့နှစ်နိုင်ငံသဘောတူညီမှုနဲ့လာတဲ့အလုံသမားတွေကိစ္စတွေနဲ့၄နှစ်၆နှစ်အလုပ်လုပ်ပြီးတက်တန်းကုန်နေတဲ့လူသမားတွေကိုအလုပ်လုပ်ခွင့်တက်တန်းတိုးပေးဖို့ကိစ္စတွေပါဝင်ပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့ငွေကုန်ကြေးကျများပြီး၃လတစ်ကြိမ်လဝကရုံးကိုသွားကတက်တန်းတိုးနေရတဲ့နိုင်ငံကူးလက်မှတ်ကြီးတွေထုတ်ပေးမဲ့အစားအလုပ်လုပ်ခွင့်လက်မှတ်နဲ့အတူအလုပ်သမားတွေခရီးလွယ်ကူစွာသွားလာနိုင်တဲ့အထောက်ထားလက်မှတ်တွေကိုသာပြုလုပ်ပေးတယ်လို့အကြံပြုခဲ့တယ်လို့ပြောပြပါတယ်။ပထမနေ့ဆွေးနွေးပွဲမှာတော့မြန်မာနိုင်ငံဘက်ကမြန်မာရွှေပြောင်းလူသမားတွေကိစ္စအချက်လက်အတော်များများကိုဆွေးနွေးပြခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါရွှေပြောင်းလူသမားနှစ်တန်းခွဲကနေသုံးတန်းလောက်ထိရှိနိုင်တယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားပေမဲ့တရားဝင်လက်မှတ်လုပ်ထားတာကတော့သိန်းကနန်းလောက်ပဲရှိပါတယ်ရှင်။
မအေးမှစုံစမ်းတင်ပြသွားတာပါရှင်။ VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့ Radio Season 2ကို VOA Internet စာမျက်နှာကနေပြီးတော့အချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကို Internet ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုကျမတို့စနေနေ့ညတိုက်ရိုက်လေးလိုင်းကိုလည်းဖိတ်ခေါ်ပြစေအောင်ရှင်။
အမျိုးသားဒီမိုကရေစီဖွဲ့ချုပ်အန်အယူပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်ပြည်နယ်သူအစိုးရအဖွဲ့သစ်မကြခင်လာပိုင်းတွေအတွင်းတက်လာတော့မှာပါအခုလက်ရှိသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့ပြည်ခံဖြိုးပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်တက်တန်းတွင်သတင်းမီဒီယာတွေအတွက်သတင်းရယူတဲ့အပိုင်းမှာအခက်အခဲတွေရှိတယ်ဆိုတာသတင်းမီဒီယာသမားတွေကပြောထားပါတယ်လွှတ်တော်သစ်အစိုးရအဖွဲ့သစ်တက်လာပြီးတဲ့နောက်ပိုင်းသတင်းမီဒီယာသမားတွေအတွက်သတင်းရယူပိုင်ခွင့်ပိုင်းမှာပိုပြီးအဆင်ပြေလွယ်ကူချောမွေ့လာမယ့်အလားအလာတွေရှိတယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားအခုလာမယ့်စနေနေ့ကျဒါရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12923812555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုထိတ်ခေါ်ပါခင်ဗျာ
ထုတ်လွှင့်ပေးနေတဲ့ဒါရိုက်လေးလမ်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနဲ့အင်္ဂါညတိုင်းတစ်ပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းဆောင်ပါတွေဘက်ကိုအလှည့်ပေးပါမယ်။ဟိုက်ဒရိုဂျင်ဘုံးစမ်းသပ်လိုက်တဲ့မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার လက်နက်အစီအစဉ်ဆွတ်လွတ်အောင်ဘလို့ဖိအားသစ်တွေပေးရမလဲဆိုတာရွေးစရာမရှိသလောက်ဖြစ်သွားခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုကတော့ဖိအားပိုပေးတဲ့နိုင်ငံဟာတရုတ်နိုင်ငံဖြစ်တယ်လို့ဆိုနေပါတယ်။VOA သတင်းတောက် Shannon Benson ဟောင်ကောင်ကနေပြီးတော့ပြပို့ထားတဲ့သတင်းကိုဥကြော်စံတာကပြောပြပေးပါမယ်ရှင
်။ဒီပတ်မြောက်ကိုရီးယားနျူကလ িয়ার စမ်းသပ်လိုက်တာဟာနိုင်ငံတကာမဟာမိတ်တွေကိုထပ်မံစင်ခေါ်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကဆိုရင်မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဆွတ်လွှတ်လာအောင်တရုတ်နိုင်ငံကပုံမအထုတ်လုဆောင်သင့်တယ်လို့ဆိုနေပါတယ်။ဒါပေမဲ့တရုတ်ကတော့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ထက်အဲ့ဒီနိုင်ငံအစိုးရပြိုလဲသွားနိုင်တဲ့အလားအလာကိုသာပူပြီးစိုးရိမ်နေတာပါ။ Victor Tio ဟာဟောင်ကောင်တက္ကသိုလ်ကပမောက္ခတူဖြစ်ပါတယ
်။ This would put China in a difficult position. What a China is probably North Korea's most important ally.
ဒါတရုတ်တို့ဖို့ခက်ခဲတဲ့အနေထားပါ။တရုတ်ဟာအစကတည်းကမြောက်ကိုရီးယားရဲ့အရေးကြီးဆုံးမှာမိဘ။မြောက်ကိုရီးယားပြည်သူတွေကိုစွန့်ရင်ရိတ်ခါထောက်ပံ့လာတဲ့နိုင်ငံလည်းဖြစ်ပါတယ်
။တနင်္ဂနွေအင်းကြီးကြီးတွေဖြစ်ကြတယ်တော့တန်တမန်ဆက်ဆံရေးညံ့နေတဲ့အချိန်မှတောင်တရုတ်နဲ့မြောက်ကိုရီးယားစစ်ပွဲရဲ့ဆက်ဆံမှုကခိုင်မာနေကြတာပါ2014တုန်းကဆိုရင်နှစ်နိုင်ငံကုန်သွယ်မှုတန်ဖိုးဒေါ်လာ36400ရှိခဲ့ပါတယ်အမေရိကန်ကတော့မြောက်ကိုရီးယားကိုလောင်စာဖြတ်ပြီးကုန်သွယ်မှုကန့်တတ်ပါလားလို့တရုတ်ကိုပြောနေပါတယ်2013မှာမြောက်ကိုရီးယားရောနျူကလ িয়ার စမ်းသပ်ခိတ်စဉ်ကတရုတ်ဟာစွန့်အင်ဖြတ်တောက်မှုလုပ်ခဲ့ဘူးပေမဲ့မထိရောက်ခဲ့ပါဘူးမြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်တာ2006ကတည်းကဆိုရင်အခုခါ၄ကြိမ်တိရှိခဲ့ပါပြီဝန်တော်ဟာပီကင်းတက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပမခဖြစ်ပါတယ
် and we have to recognize that North Korea nuclear issue is a huge challenge for everybody and in fact
မြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာဟာတရုတ်နိုင်ငံတစ်ခုရဲ့အတွက်သာမကလူတိုင်းကိုစိန်ခေါ်နေတဲ့ပြဿနာကြီးပါတရုတ်တနိုင်ငံနဲ့ဖြည့်ရှင်းလို့မရနိုင်ပါဘူ
းတရုတ်နိုင်ငံဟာမြောက်ကိုရီးယားဆိုင်ရာမူဝါဒပြောင်းခိုင်းတဲ့အမေရိကန်ရဲ့ဖိအားကိုလက်ခံမှာမဟုတ်ပါဘူး မြောက်ကိုရီးယားဟာတရုတ်ရဲ့အရှိမြောက်နယ်စပ်မဟာဗျူဟာမြောက်ဂျာခန်နယ်ဖြစ်ပြီးတော့အဲ့ဒီနိုင်ငံအဲ့ဒီအစိုးရပြိုကွဲခဲ့ရင်စီးပွားရေးနှေးကွေးပြီးအလို့သမားဆန္ဒပြမှုတွေတိဘက်တို့ဂျင်ဂျင်းတို့မှာမငြိမ်သက်မှုတွေကျုံ့နေရတဲ့တရုတ်နိုင်ငံအခြေအနေပိုဆိုးလာနိုင်ပါတယ်။ရမင်းတက်ကသူပမောက္ခဂျောဟိုရှင်းကတော့အခုလိုသုံးသပ်ပါတယ
်။ And certainly China would cooperate with the United States but China
တရုတ်ကအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ရမှာပါ။ဒါပေမဲ့အမေရိကန်ထောက်ခံတင်ပြချက်တွေအားလုံးကိုလိုက်နာနိုင်တဲ့အနေအထားမရှိပါဘူး။တိကျစုပြီးချက်တွေလောက်လာပါလိမ့်မယ်။
ဒီဘက်အစောပိုင်းကတော့မြောက်ကိုရီးယားနျူကလ িয়ার ဆန္ဒမှုကိုတရုတ်ကရှုတ်ချခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စဖိအားပေးဖို့တရုတ်တနိုင်ငံနဲ့တာဝန်မဟုတ်ဘူးလို့ဆိုပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ကိုရီးယားစစ်ကြောင့်ကျန်ရစ်ခဲ့တဲ့တင်းမာမှုကိုတရုတ်နိုင်ငံဆက်ခံစရာမရှိဘူးလို့ပြည်သူနေစဉ်သတင်းစာအဒီရအပေါ်မှာဖော်ပြထားပါတယ်ခင်ဗျာ။
ဥကြောဆန်တာပြောပြသွားခဲ့တာပါရှင်။အခုတခါတော့ဒေတာရင်းနိုင်ငံတစ်ခုမှတော်ရိုင်းတရိတ်ဆန်ဆောင်ရှောက်ရေးဆောင်ရွက်နေပုံကိုသိကြရမှာပါ။အင်ဒိုနီးရှားနိုင်ငံကတရိတ်ဆန်ထိမ့်သိမ်းစောင့်ရှောက်ရေးခရီးတစ်ခုဟာအခုခါမှာတော်ရိုင်းတရိတ်ဆန်ရောင်းဝယ်ဖောက်ကားသူတွေရဲ့သားကောင်ဖြစ်နေကြတဲ့သတ္တဝါတွေအတွက်ခိုးလှုံစရာနေရာတစ်ခုဖြစ်လာနေပါတယ်။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်သူတွေကတော့မုတ်ဆိုးတွေလက်ကလွတ်လာတဲ့တရိတ်ဆန်တွေအတွက်ဘေးမဲ့တော့ထားပေးဖို့နဲ့ဥပဒေမဲ့အမဲလိုက်နေတဲ့သူတွေကိုနှိမ်နှင်းမှုတွေတိုးမြှင့်ဆောင်ရွက်ဖို့ကိုလည်းအင်ဒိုနီးရှားအစိုးရကိုတောင်းဆိုနေကြတာပါ။ဒီအကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကတင်ပြပေးထားပါတယ်ရှင်။
မော်ဆိုရီလက်ကကတင်နိုင်ငံရဲ့ဒရိတ်ဆန်တွေအတွက်ယာယီခိုလွန်ရာအဖြစ်သုံးရီကာကွယ်လောက်ရှိတဲ့နေရာတစ်ခုကိုအင်ဒိုနီးရှားနိုင်ငံဂျာဗာချွန်းမော်ကဘူကော်ဒေတာမှာအင်ဒိုနီးရှားဒရိတ်ဆန်ထင်းထင်းဆောက်ရှောက်ရေးရန်ပုံငွေဖွဲ့ကဥဆောင်ဖွင့်လှစ်ထားတာပါ။ဂီယာကတော့ဒရိတ်ဆန်တွေကိုကတင်မှုပြန်လည်ပြုစုပြူထောင်ပြီးတော်လည်းပြန်လွတ်ဖို့နဲ့ပြန်လွတ်လို့မရနိုင်တော့တဲ့ဒရိတ်ဆန်တွေအတွက်နေစရာရှာဖေးဖို့ရည်ရွယ်ပြီးကနေဒါနိုင်ငံသားသုတေသီတွေနဲ့ဒေသခံပတ်ဝန်းကျင်ထင်းထင်းသမားတွေပူးပေါင်းပြီး2008ခုနှစ်ကတည်းကစတင်ဖွင့်လှစ်ထားတာဖြစ်ပါတယ်။အင်ဒိုနီးရှားဒရိတ်ဆန်ထင်းထင်းဆောက်ရှောက်ရေးရန်ပုံငွေဖွဲ့ကမန်နေဂျာတူဖြစ်တဲ့ဓမ္မချာယာစုကမာနာကတော့တော်ရင်ဒရိတ်ဆန်တွေကိုစာနာစိတ်နဲ့ဂီယာကိုထူထောင်ခဲ့တာလို့ပြောပါတယ
် ASTI memang berdiri itu atas dasar kepedulian terhadap satwa liar
ကျောင်းမွေကုံသွယ်မှုနေစရာတော့မရှိတာတော်မီလောင်တာလို့ချင်းချောက်မှုတွေကြာကတော်ရင်ဒရိတ်ဆန်တွေကိုကျွန်တော်တို့ GU site ကြောင်းပြသခြင်းတဲ့အတွက်အခုလိုထူထောင်ခဲ့တာပါ
အနာမယ်နဲ့သိသိရမိထားတာရောဒေသခံတွေလာပို့ထားတာတွေပါဝင်လက်တလောဂီယာမှာဆော့ရှောက်ထားတဲ့ဒရိတ်ဆန်အကောင်ကြီး80လောက်ရှိပြီးဒီထဲမှာငှက်ကောင်30လောက်နဲ့အတူမြောင်မျိုးစုံမိချောင်းနဲ့ကြားတွေလည်းပါဝင်ပါတယ်။ဂီယာကိုရောက်လာတဲ့ဒရိတ်ဆန်တွေထဲမှာတော့ပန်ရှင်ဟောင်းရဲ့နှိမ့်ဆက်ခံရတာတွေလည်းပါပါတယ်။ငှက်တွေဆိုရင်လည်းတောင်မနီချိုးခံရအမွေးအရိတ်ခံရစလိုလိုဝစ်မြောင်ငယ်တကောင်ဟာဆိုရင်လည်းတွားတွေကိုဆွဲနှုတ်ထားလို့တောထဲကိုပြန်ပို့လို့မရတော့ပါဘူး။ကျကူလို့ခေါ်တဲ့အသက်12နှစ်အရွယ်ဦးရန်ဦးတန်းမြောက်ကတော့ဂီယာနီကအပန်းဖြေစကန်ကနေကယ်တင်ထားတာပါ။ပန်ရှင်ဟောင်းကတန်လောင်ရင်းချင်းလေးထဲမှာထည့်ထားပြီးအသီးနှံတွေကျွေးရမယ့်အစား cheese တွေ chocolate တွေပူပူဆက်ဆက်ထမင်းတွေပဲကျွေးခဲ့တဲ့အတွက်လည်းအဟာရချို့တက်နေခဲ့ပါတယ်။ဂီယာမှာဆော့ရှောက်ထားတဲ့စူမထရာကြားနှကောင်ကတော့ဖန်စီခံထားတဲ့အချိန်မှာပဲမွေးလာတာကြောင့်လူတွေနဲ့အနေနီးစက်ကြပါတယ်။ဒီအတွက်လည်းအမဲလိုက်တာလူကိုတွေ့ရင်ရန်လိုတတ်တာမျိုးလိုကြားသဘာဝပြန်ရအောင်ဆရာဝန်တွေကကုသပေးနေရပါတယ်။ဒါမှမဟုတ်ဆက်လျှောက်ရေးကြရတွေဟာရေတို့အတွက်သာဖြစ်တဲ့လို့ကမ္ဘာတော်ဝင်တွိတ်ဆန်ထင်းထင်းဆက်လျှောက်ရေးရန်ပုံငွေအဖွဲ့ရဲ့အင်ဒိုနီးရှားနိုင်ငံဆိုင်ရာညွှန်ကြားရေးမှူးအာနုစစ်တွန်ပေါ်ကပြောပါတယ
် Sanctuary short-term solution. Jadi sanctuary itu hanya mengatasi
တွိတ်ဆန်ဂီဟာတွေဟာတော်ဝင်တွိတ်ဆန်တွေအတွက်ရေပေါ်ဆောင်းရှောက်မှုပေးမဲ့ရေတို့ဖြစ်ပဲဖြစ်တယ်မလဲ။ဒီဂီဟာတွေကိုဘေးမဲ့နေရာတွေလို့တော့လုပ်လို့မရပါဘူး။တွိတ်ဆန်တွေအတွက်သဘောကဘေးမဲ့တော်တွေလုပ်ပေးဖို့လိုပါတယ်
အင်ဒိုနီးရှားမှာတားမြစ်ထားတဲ့ Torrent Trace တွေကိုမှောင်ခိုရောင်းဝယ်မှုဟာ2015ခုနှစ်ပထမ6လပတ်အတွင်းအရင်တစ်နှစ်ကထက်80ရာခိုင်နှုန်းထိများလာတယ်လို့လည်းအင်ဒိုနီးရှားပတ်ဝန်းကျင်ထင်းထင်းရေးအဖွဲ့တစ်ခုဖြစ်တဲ့ Profoundna ကပြောဆိုထားတာပါ။အင်ဒိုနီးရှား Trace ထင်းထင်းဆက်လျှောက်ရေးရန်ပုံငွေအဖွဲ့ကလည်းဂီယာကိုရောက်လာတဲ့ Trace အရေးတွေ့ဟာ30ရာခိုင်နှုန်းပိုတိုးလာတယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပြောပြသွားတာဖြစ်ပါတယ်ရှင်။တော်ရရှင်မျိုးတွေအနေနဲ့ VOA ကိုစားရိုက်ကနေဆက်သွယ်လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်တော့ဖုန်းနံပါတ်1239238555ကိုခေါ်ဆိုနိုင်ပါတယ် Fax နံပါတ်ကတော့1239238555ဖြစ်ပါတယ်ရှင်ဒုတိယပိုင်းအစီအစဉ်မှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသိပ္ပံတဲ့ဤပညာအမျိုးသမီးကန္တာနဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်ဖူယိုအမေရိကန်တန်ကနေ2016ခုနှစ်ဇန်နဝါရီလ9ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတင်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ24 32နဲ့40တို့ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ်ရှင်။ဒီအစီအစဉ်တွေမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်အမေရိကန်သုံးအင်္ဂလိပ်သင်ခန်းစာနဲ့မြန်မာစာရင်းမနဲ့ရေးတဲ့အခါမှာအင်တာနက်စာမျက်နှာမှာဖတ်လို့မရတာအကွက်ကလေးတွေပဲပေါ်နေတာဘာကြောင့်မလဲဆိုတာကိုတော့
အစိုးရကိုယ်ကနေပြီးတော့ဒီဖော့ကိုဆိုပါတခြားဖော့မျိုးတရားမဝင်ဘူးဆိုပြီးတော့အစိုးရအနေနဲ့လှုပ်ဖို့ကောင်းပါတယ်အဲ့ဒီလိုအစိုးရဘက်ကအားပါပြီးလှုပ်ပေးမှ
ယူနီကုတ်လို့ခေါ်တဲ့နိုင်ငံတကာစံသတ်မှတ်ချက်နဲ့ညီတဲ့စနစ်မှာသွင်းနိုင်ဖို့ဘာကြောင့်လိုအပ်တယ်လဲဆိုတာကိုအမေရိကန်တက္ကသိုလ်အချက်လက်ဆိုင်ရာပညာရှင်ဦးမြင့်ထွေးရဲ့ပြောပြချက်ကိုတော့သိပ္ပံနဲ့ဤပညာမှာနားဆင်ရပါမယ်ဒီလိုအစီအစဉ်တွေကအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်းပါးရှင်ရဲ့အားပေါ်မပြတ်ကောက်နှုတ်စူးစီးထားပါတယ်နားဆင်ကြည့်ကြရအောင်ပါရှင်ပြည်ထောင်စုခရီးသွားနှစ်ဦးတပ်မှုနဲ့မြန်မာတွေထောင်ချခံရလို့ထိုင်းရက်တပ်ဖွဲ့ website တွေကိုအမည်မသိ hacker တွေကတိုက်ခိုက်ဆိုတဲ့ခေါင်းစဉ်နဲ့ဒီဂါရီးယားမှာရေးသားထားတဲ့ဆောင်းပါးတစ်ခုကိုပြောပြပါမယ်။အမည်မသိဆိုင်ဘာအဖွဲ့တစ်ဖွဲ့ရဲ့ website မှာဘန်ကောက်မြို့တော်ရဲဌာနချုပ်အပါအဝင်ထိုင်းရက်တပ်ဖွဲ့ရဲ့ website 15ခုကိုတိုက်ခိုက်ခဲ့တဲ့အကြောင်းနဲ့သူတို့ဝင်ရောက်တိုက်ခိုက်မဲ့ထိုင်းရက်တပ်ဖွဲ့ဝင်တွေရဲ့ email လိပ်စာတွေကိုလည်းဖော်ပြထားပါတယ်။ဗုဒ္ဓဟူးနေ့တုန်းကမင်းနဲ့နေတဲ့ကွန်ပျူတာဖန်သားပြင်ပေါ်မှာအဖြူရောင်နဲ့ရေးထားတဲ့ field law မအောင်မြင်တဲ့ဥပဒေဆိုတဲ့စာသားငါတို့တရားမျှတမှုကိုလိုတယ်ဆိုတဲ့စာသားနဲ့ထိုင်းလန်ကိုတပိတ်မှောက်ကြဆိုတဲ့စာသားတွေကပေါ်နေပါတယ်။ဒီ link တွင်မှာအမည်မဖော်သူများရဲ့အမှတ်တရစိတ်ဖြစ်တဲ့ Guy Fox ရဲ့မျက်နှာဖုံးနဲ့အောက်မှာတော့ blink ငှက်ကအဖွဲလို့စာတမ်းထိုးထားပါတယ်။ဒီအမည်မသိ cyber အဖွဲဟာနိုင်ငံတကာကွန်ရက်ဖြစ်ပြီးကွန်ပျူတာစနစ်တွေကိုထိုးဖောက်တိုက်ခိုက်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်။အမည်မသိ cyber အဖွဲ့က Facebook လူမှုကွန်ရက်မှာထုတ်ခဲ့တဲ့38မိနစ်ကြာဗီဒီယိုမှတ်တမ်းမှာထိုင်းရဲတပ်ဖွဲ့တွေကကိုယ်နိုင်ငံရဲ့ကမ္ဘာလှည့်ခရီးသွားလုပ်ငန်းကိုကာကွယ်ဖို့ဒီလိုရာဇဝတ်မှုတွေမှာနိုင်ငံသားတွေရွှေ့ပြောင်းအလုပ်သမားတွေကိုအပြစ်ပုံချတဲ့အကြောင်းတကယ်လို့ထိုင်းနိုင်ငံသားတွေကသတ်ပါတယ်လို့ဆိုလိုက်ရင်အလရဲ့ခီးထွက်ဖို့ထိုင်းနိုင်ငံကိုရွေးချယ်ကြမဲ့ကဘာလက်ခီးသွဲတွေအဝင်နေသွားမှဆိုလို့ဖြစ်တယ်လို့ပြောထားပါတယ်။ထိုင်းရဲတပ်ဖွဲ့ရဲ့လိန်လယ်မှုတပ်တေကံပစ္စည်းတွေကိုလူတလူအသုံးပြုမှုရဲတွေရဲ့စုံစမ်းစစ်ဆေးချက်အားနည်းချွေရွှင်မှုခြေရာလက်ရာဖျောက်ဖျက်မှု DNA နဲ့တပ်တေကံပစ္စည်းတွေကိုဖျောက်ဖျက်မှုတွေအမည်မသိအဖွဲ့ကရှာဖွေတွေ့ရှိခဲ့တဲ့အကြောင်းနဲ့ထိုင်းနိုင်ငံသားမဟုတ်သူတွေကိုဆွဆွဲတာဒီလူတက်မှုအတွက်ထိုင်းဒေသခံတွေမှာတာဝန်ရှိတယ်ဆိုတာကိုလက်ခံယုံကြည်ဖို့ညှင်းဆိုတာတွေအကြောင်းမျက်နှာဖုံးစုတူကအဲ့ဒီဗီဒီယိုမှာပြောထားပါဗျ။အပြည့်စုံကို January 5ရက်နေ့ The Guardian Online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်။ Is Tony Blair pursuing governance mission in Burma ဆိုတဲ့ AWRI Online စာမျက်နှာမှာတော့ဗြိတိသျှဝန်ကြီးချုပ်ဟောင်း Tony Blair ဟာမြန်မာနိုင်ငံကိုဒီသတင်းပတ်ထဲနောက်ထပ်တစ်ခေါက်ထပ်ရောက်လာတာနဲ့ဆိုရင်ဥသိမ်းစိန်အစိုးရတက်လာတဲ့2012ခုနှစ်ကလေးကဆိုရင်၄ချိန်ရှိသွားပြီလို့ဆိုပါတယ်။ဝန်ကြီးချုပ်ဟောင်းဘလဲဟာမြန်မာနိုင်ငံဆိုင်ရာဗြိတိန်တန်အမတ်အင်ဒရူးဟိန်းအပါအဝင်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဦးဆောင်ပြီးဒုတိယသမ္မတဦးညံထွန်းကိုနေပြည်တော်ကသမ္မတအိမ်တော်မှာတွေ့ဆုံခဲ့သလိုအစိုးရထိပ်ပိုင်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။သူတို့ရဲ့တွေ့ဆုံမှုတွေအကြောင်းကိုမိတဲ့အခါမှာအဖွဲ့ပြောခွင့်ရသူကမြန်မာပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မာအစိုးရနဲ့ကြဲကြဲပြန့်ပြန့်ဆွေးနွေးဖို့မစ္စတာဘလဲကစိတ်ဝင်စားတဲ့အတွက်ပါလို့ဖြေကြားခဲ့ပါတယ်။အမည်မဖော်လိုတဲ့အစိုးရတဦးကတော့တိုနီဘလဲဟာမြန်မာပြည်မှာကောင်းမွန်တဲ့အုပ်ချုပ်ရေးအတွက်အစပြုနေတာဖြစ်နိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့လို့ဘယ်လိုအနေထားနဲ့စတင်မလဲဆိုတာမသိရသေးတဲ့အကြောင်းနဲ့တကယ်လို့တရားမဝင်အနေထားနဲ့လုပ်မထားသေးဘူးဆိုရင်တောင်သူဟာမြန်မာအစိုးရရဲ့အကြံပေးလဲဖြစ်နိုင်တဲ့အကြောင်းရေးသားထားတဲ့စာမားကိုတော့ AWRI Online Magazine မှာဖတ်ရှုနိုင်ပါတယ်။
American တရဲ့စနေနေ့မနက်ခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။အခုတစ်ခါလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကအစီအစဉ်ပို့ချပေးထားပါတယ်ရှင
်။တော်ရရှိများရှင်။အလွေလန်းလိုက်ကြတယ်ဆိုတာလူသဘာဝပါပဲ။ဒါကြောင့်လဲ American Idiom အသုံးအနှုန်းတွေမှာလူရကူမှုကိုပြတ်တဲ့idiom စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူး။ဒါကြောင့်မို့ဒီနေ့မနေ့တည်းတင်ပြပေးမယ့် idiom အသုံးကတော့
taking candy from a baby
ဖြစ်ပါလေ။ဒီနေရာမှာ candy candy ကတော့တခြားလို့မရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေ။ baby baby ကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါလေ။ကျမတို့မြန်မာမှာလည်းကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးတော်ရရှိများသိမှာဖြစ်ပါလေ။ဒီတော့ငယ်ပတ်တယ်လို့ Josh Rowe ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် Getting grandmother to loan me the money was like taking candy from a baby.
အဖွားစီကပတ်စံချီရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Getting grandmother to loan me the money was like taking candy from a baby.
ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဆိုရင်ဘယ်လိုပြောမလဲ
taking candy from a baby
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုဆက်ပါမယ်ရှင်American ပြည်ထောင်စုမှာအထင်ကရစစ်တပ်ကတော်တွေအနက်တစ်ခုဖြစ်တဲ့ West Point စစ်တပ်ကတော်မှာတင်းသန်းသားတွေကိုအုပ်ချုပ်ကုတ်ကဲမဲ့ပထမဆုံးအမျိုးသမီးတပ်မှုအဖြစ်ပုံမှုချုပ်ဒိုင်ယာနာဟော်လန်ကိုခန့်အပ်လိုက်ပါပြီ။ဒါဟာမကြသေးခင်ကအမျိုးသမီးတွေကိုတိုက်ပွဲဝင် Combat အစင်မှာတာဝန်ထမ်းဆောင်ခွင့်ပြုလိုက်ပြီးတဲ့နောက်ပိုင်း American စစ်မှုထမ်းတမိုင်းမှာအမျိုးသမီးတွေအတွက်ထူးခြားတဲ့ဖြစ်ရပ်လို့ဆိုရမှာပါ။အကြောင်းစုံကိုတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal. And I come back even stronger.
Ladies and gentlemen, welcome to Cullum Hall this morning and the Assumption of Command ceremony for Brigadier General Diana M. Holland as she assumes command of the United States Corps Cadets.
Hey, Lagaro, Chalula Chawiniga, Tingya West Point Sitakdu Ma Chimpagere Akana Ma.အမေရိကန်သမိုင်းမှာ West Point တပ်ကတူရဲ့ပထမဦးဆုံးအမျိုးသမီးတပ်မှုအဖြစ်ပုံမှုချုပ် Diana Holland ကိုတာဝန်ခန့်အပ်တဲ့အကြောင်းအခမ်းအနားမှုကကြေညာသွားခဲ့တာပါ။ New York မြို့နယ်မိုင်50အကွာခန့်ရှိအထင်ကြီး West Point စစ်တပ်ကတူရဲ့အကြောင်းဥဒုတိယဗိုလ်ချုပ်ကြီး Robert Carlson ကစစ်တပ်ကတူရဲ့တင်နန်းသားတွေကိုအုပ်ချုပ်မဲ့86ဦးမြောက်တပ်မှုလက်ဖြစ်ပထမဦးဆုံးအမျိုးသမီးတပ်မှုလက်ဖြစ်တဲ့ပုံမှုချုပ် Diana Holland ကိုကြိုဆိုလိုက်ပါတယ
် And today we mark another first as Brigadier General Diana Holland becomes the first woman
ဒီကနေ့နောက်ထပ်သမိုင်းတင်တဲ့ဖြစ်ရပ်ကတော့ပုံမှုချုပ် Diana Holland အနေနဲ့ West Point စစ်တပ်တို့ရဲ့ပထမဆုံးအမျိုးသမီးတပ်မှုအဖြစ်တာဝန်စတင်ယူခြင်းပါပဲ
ဒါ့အပြင်ပုံမှုချုပ် Diana Holland ရဲ့ပြောင်မြောက်လာတဲ့အရေးအသွေးကိုလည်းဒုတိယဗိုလ်ချုပ်ကြီး Robert Carlson ကချီးကျူးလိုက်ပါတယ
် Diana has an impressive resume.She is a career engineer officer who has served as platoon leader, company XO, battalion's logistic officer, company commander.
Diana ha taik ko a ja sia kaung hla de a ye chin shi tu ba. Tu ha engineer tat ma tat su mu phi tawon than saung ngai de lo, thauk po tat ma le tat mu phi tawon than saung ngai ba de. Da pyin tai asin ma le tat mu phi khe ba de. Ta chain ne ma be duke tat do ma tamain ba da ne maha bwe yu khe ba de. A ri naw di west point sit tat do maတမိုင်းဘာသာပါမောက္ခအဖြစ်ထမ်းဆောင်ခဲ့ပါတယ
်သူကိုယ်တိုင်က West Point စစ်တပ်ကတူကျောင်းစင်းဖြစ်ခဲ့တဲ့ဗိုလ်မှူးချုပ် Diana Holland အနေနဲ့ကျောင်းစင်းစာပြီးဂျာမနီမှာတာဝန်ထမ်းဆောင်ခဲ့တယ်လို့တိုက်ပွဲဝင်အစ်စ်မှာအီရတ်မှာ2014နှစ်အာဖဂန်နစ္စတန်မှာ2010ကနေ2013ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်ကမ္ဘာပေါ်မှာအထင်ကြီးဖြစ်တဲ့ West Point စစ်တပ်ကတူကို1800ခုနှစ်ကစတင်တည်ထောင်ခဲ့တာဖြစ်ပြီး1986ခုနှစ်မှာတော့သမရဂျယ်ရယ်ဖော့ဒ်ရဲ့အမေရမြို့သမီးစတက်ကတူတင်တန်းသူတွေကိုစတင်လက်ခံခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှအထင်ကြီးဝက်စ်ပွိုင်းစတက်ကတူရဲ့တင်တန်းသားတွေအနေနဲ့ ထူးချွန်လာတဲ့တပ်မှုတစ်ဦးကိုရတာဖြစ်တယ်လို့လေဒုတိယဗိုလ်ချုပ်ကြီး Robert Carlson ကသူ့မိကွန်းမှာမိမောင်းထုတ်ပြခဲ့ပါတယ်
The Corps of Cadets is getting a great commander and an outstanding leader. So I know that Diana is eager to take the reins and we're ready for her to get to work. So Diana
West Point Sector တို့တနင်္လာနေ့ဟာပြောင်မြောက်တဲ့တပ်မှုတဦးရကြမှာဖြစ်တယ်လို့ထူးချွန်တဲ့ခေါင်းဆောင်တဦးလည်းရကြမှာဖြစ်ပါတယ်။ Diana အနေနဲ့သူ့တာဝန်ကိုထမ်းဆောင်မှုဆန္ဒပြင်းပြနိုင်မယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်အနေနဲ့အကြံပေးလိုတာကတော့ American စစ်တပ်ကိုအားကောင်းစေဖို့ဆောင်ရွက်ပါအထူးသဖြင့်ကြီးတဲ့ကိုပါ
ခုအသက်48နှစ်ရှိပြီဖြစ်တဲ့ဗိုလ်မှူးချုပ်ဟော်လန်အနေနဲ့ West Point စစ်တပ်ကတူကို1985ခုနှစ်1990ခုကတက်ခဲ့သူဖြစ်ပါတယ်။ထိုစဉ်ကသူနဲ့အတူတက်ခဲ့တဲ့တင်နန်းသားတွေကတဆင်သူ့အနေနဲ့အာမန်ယူခဲ့ဘုံကိုလည်းသူ့ရဲ့ကျေးဇူးတင်စကားပြောကြတဲ့မိကွန်းမှာဗိုလ်မှူးချုပ်ဟော်လန်ကထည့်သွင်းပြောကြားသွားပါတယ
်။ I distinctly remember challenging myself to work harder to be as fast or strong or skilled or smart as many of you
chuma ni ne chuma ne tu tin nan tet de du dui lu be po chu za aw po myan aw po khun a shi aw po chwan chin aw po nyan pinya thet myan aw a mye be ko 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 twon pi chu ban ka da ko pyan pyan tri ya mi ba de a di dong ga pyan sai hmu rue ga taik ko a pyu tbo saung ka pi ni sin ne a mya be chuma ko a ye chin po pi shi si da phit ba de da bi ma de ta kha ti yan chuma ga a ne de အကျွမ်းကျင်ဘူးခွန်အားမရှိဘူးဆိုတဲ့အချိန်တွေမှာတော့ကျမနဲ့အတူသင်တန်းတက်တဲ့သူတွေထံကနေအကူအညီတွေအကြံဉာဏ်တွေတောင်းခံခဲ့တဲ့အခါလေးရှိပါတယ်။ဒါကြောင့်လဲကျမနဲ့အတူသင်တန်းတက်တဲ့သူတွေနဲ့ကျမတီကျွမ်းတွေးဆခွင့်ရခဲ့တာအတူတကွာသင်တန်းတက်ခွင့်ရခဲ့တာအဲ့ဒီသင်တန်းကျောင်းဆင်းတူဖြစ်ရတာကိုကျမသိပြီးခုံယူမိပါတယ်လို့ဘုံမှုချုပ်ဖော်လင်ကပြောကြားသွားတာဖြစ်ပါတယ်။ပမှုချိုဟော်လန်ရဲ့ဇာတိကတော့ကယ်လီဖိုးနီးယားပြည်နယ်ဆန်တာဘာဘရာကဖြစ်ပြီးသူ့အနေနဲ့စစ်ထဲဝင်ဖို့စိတ်အားထက်သန်မိတာကတော့သူ့အဖိုးကတပ်ကဖြစ်တဲ့အပြင်သူ့ဖခင်ကလည်းအမေရိကန်မရင်းတပ်သားတူဖြစ်ပါတယ်။သူ့ဖခင်ကသူ့ကိုပထမဦးဆုံးအားပေးခဲ့တာဖြစ်တယ်လို့ပမှုချိုဟော်လန်ကသူ့ရဲ့မိကုန်းနဲ့မှခုလိုထောက်ပြခဲ့ပါတယ
်။ It was my dad who first suggested to me that I consider attending one of the service academies back when they began admitting women.
စစ်တပ်ကတူတွေမှာအမျိုးသမီးတွေစပြီးလက်ခံတော့ကျမရဲ့အဖေကကျမကိုစစ်တပ်ကတူတက်ဖို့အကြံပေးခဲ့ပါလေ။အဲ့ဒီတုန်းကကျမက၈နှစ်သမီးပဲရှိပါသေးတယ်။ဒါပေမဲ့လို့လေအဲ့ဒီအချိန်ကလေးကကျမကစစ်မှုထမ်းဖို့စိတ်ဝင်စားခဲ့တာဖြစ်ပါလေ။ကျမကိုလွန်ခဲ့တဲ့နှစ်30ကဒီ West Point စစ်တပ်ကတူကိုလာပြီးပို့ခဲ့တာကလေကျမရဲ့အဖေပါပဲလို့ဗိုလ်မှူးချုပ်ဟော်လန်ကပြောသွားတာဖြစ်ပါလေ။ဗိုလ်မှူးချုပ်ဟော်လန်အနေနဲ့အိမ်တောင်ရှိသူဖြစ်ပြီးကီမွန်ဒေဂျိမ်းစ်ဟော်လန်ကစစ်မှုထမ်းသက်20ရှိသူဖြစ်ပါတယ်။သူ့အနေနဲ့သားသမီး2ယောက်ရှိတဲ့အပြင်မျိုး4ယောက်လည်းရှိတာဖြစ်ပါတယ်။သူ့အနေနဲ့အခုလိုတာဝန်ကြီးလာပြီးမဲ့လို့လေသူ့ကီမွန်ဒေရဲ့ထောက်ခံနားလည်မှုကိုရရှိခဲ့လို့ကျေးဇူးတင်တယ်လို့လေသူ့ရဲ့မိကွန်းနဲ့မှထည့်သွင်းပြောကြားသွားပါတယ
်။ My husband Jim, simply put, he is a saint.He has been there every step of the way and lately
ကျမကမွန်ဂျင်းကရှင်းရှင်းပဲပြောရင်တိတ်ကိုစိတ်ထားဖြူစင်းတဲ့သူပါကျမတို့သူဟာအမြဲထောက်ခံအားပေးခဲ့ပါတယ်လူငယ်တဲ့18လအတွင်းမှာကျမတို့သုံးခါနေပြောင်းခဲ့ရပေမဲ့လို့လေသူနားလေပေးခဲ့ပါတယ်ဒါအပြင်သူကထင်ပေါ်တာမျိုးကိုမလိုချင်ပဲအနောက်ကနေပဲကျမကိုအေးအေးဆေးဆေးအစီအမြဲပံ့ပိုးပေးခဲ့တာဖြစ်ပါတယ်လို့ဗိုလ်မှူးချုပ်ဟော်လန်ကပြောခဲ့တာဖြစ်ပါတယ်နောက်ဆုံးအနေနဲ့သူ့မိကွန်းမှာဗိုလ်မှူးချုပ်ဟော်လန်ကအမေရိကန်တပ်သားတွေကိုချီးကျူးလိုက်ပါတယ်
။ Our soldiers who achieve amazing things, overcome incredible obstacles around the world and make great sacrifices every single day. They ask for very little in return, really only that they be well led. It is particularly gratifying.
သူ့တပ်သားတွေဟာအခက်အခဲတွေ၊ရုန်းကန်မှုတွေကိုကမ္ဘာတစ်ဖက်မှာနေ့စဉ်နဲ့ပဲအသက်ဆုံးကြိုးပမ်းပေးနေတာဖြစ်ပါတယ်။ဒါပေမဲ့လို့လေအပြန်လန်အဖြစ်တော့သူတို့ကဘာမှမတောင်းကြပါဘူးသူတို့ရဲ့စန္ဒတစ်ခုကတော့ကောင်းတဲ့ခေါင်းဆောင်မှုကိုပေးနိုင်ဖို့ပဲဖြစ်ပါလေဒါကြောင့်ဒီလိုစိတ်ထားမွန်မြတ်လှတဲ့စန္ဒကိုဖြည့်ဆည်းပေးနိုင်ဖို့ကျမဂုဏ်ယူမိပါတယ်လို့ဗိုလ်မှူးချုပ်ဟော်လန်ကပြောကြားသွားတာဖြစ်ပါလေဗိုလ်မှူးချုပ်ဟော်လန်နီနဲ့ခုလို West Point စစ်တပ်ကတူရဲ့တပ်မှပထမဦးဆုံးအမျိုးသမီးတပ်မှုအဖြစ်ခန့်အပ်ခြင်းခံရတယ်လို့သူရဲ့စစ်မှုထမ်းသက်လျှောက်မှလေသူရဲ့ကောင်းစုစိတ်တွေချီးမြှင့်ခြင်းခံရတာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
် You can bend but never break me အမျိုးသမီးခန္ဓာကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုစနေနေ့မနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးနေပါတယ်ရှင်။
ကွန်ပျူတာအင်တာနက်ခေတ်ကြီးထဲမှာတခြားဘာသာစာပေတွေလိုပဲမြန်မာစာကိုကမ္ဘာလယ်မှာတွင်ကျဲစေဖို့ Unicode လို့ခေါ်တဲ့နိုင်ငံတကာစံသတ်မှတ်ထားတဲ့စနစ်မှာသွင်းနိုင်အောင်လုပ်ဖို့အတွက်လိုနေတာကိုဒီတစ်ပတ်မှာပြောပြပေးပါမယ်။မြန်မာရင်း online မှာအသုံးများတာက Zodi Phone မှာအဓိကအစိုးရ website တွေမှာတော့ Unicode နဲ့ kait တဲ့မြန်မာ3အပြင်မကိုက်တဲ့ Zodi Phone ကိုပါပြောင်းပြီးကြည့်လို့ရအောင်လုပ်ပေးထားပါတယ်။ပြည်တော်စုတို့ဗရောက်တို့ဝင်းအင်းဝတို့လို Unicode နဲ့ကိုက်တဲ့ Phone ပေါင်းက12ခုရှိပါတယ်။အစိုးရ website ပေါင်း40လောက်မှာကြည့်ရင် Unicode နဲ့ကိုက်တဲ့12ခု Zodi နဲ့18ခုမြန်မာဘာသာနဲ့ကြည့်မြင်ရတာက10ခုလောက်ရှိနေတာတွေ့ရပါတယ်။ဒီလိုအကွဲအကွဲအပြားပြားဖြစ်နေတာရဲ့ဆိုးရတဲ့ရလဒ်ကို2015ရွေးကောက်ပွဲမှာမဲပေးမဲ့မဲဆန္ဒရှင်စင်းထောက်ပြမှုစ조사တဲ့နေရာမှာတိတိတသာတွေ့ခဲ့ရပါတယ်မြန်မာနိုင်ငံဟာအဆအဆနောက်ကျနေတာမို့တက်လာတဲ့အစိုးရတက်ကပြုပြင်ပြောင်းလဲရေးလှုပ်ဆောင်တဲ့နေရာမှာဆက်သွယ်ရေးမှာအရေးပါတဲ့မြန်မာစာအတွက်မြန်မာဖောင့်ကိုစံတတ်မှတ်ပေးဖို့အတွက်ပထမဆုံးလှုပ်တင်တယ်လို့ American Tech သူအချက်လက်ဆိုင်ရာပညာရှင်ဦးမြင့်ထွေးကပြောပါတယ
်မြန်မာစကားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဘာပေါ်ကိုရွှေ့တဲ့အခါမှာဒီနော်ကျွန်တော်တို့ server လေးနဲ့ရေးကြတယ် typewriter လေးနဲ့ရေးကြတယ်အခုကျတော့ digital kit လို့ခေါ်တာပေါ့ဗျာနော် computer kit မှာကျတော့ဒီကမ္ဘာလုံးကကိုယ်ရောကိုယ်ဘာသာအတွက်ကိုဟို standard တစ်ခုရှိတယ်အဲ့ဒါကို unicode လို့ခေါ်တယ်အဲ့ဒီ unicode ကရှိရတယ်အဲ့ဒီလိုမရှိခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အခုရွေးကောက်ပွဲမှာသုံးတဲ့ software တွေ database တွေကကျွန်တော်တို့အချို့နေရာတွေကမကိုက်နေတဲ့ခါမှာပိန့်တဲ့အခါကျတော့ရှိရင်တန်းပြီးတော့ဖတ်လို့မရတာလို့ပိန့်ထားတဲ့ software တွေတောင်းချင်အတုံးလေးတွေပဲမြင်နေရတာတို့အချို့ software တွေဆိုလို့ရှိရင်တန်းကြည့်ချင်လို့ရှိရင်ကြည့်လို့မရတော့တသက်ထပ်ပြီးတော့ရေးရတာတို့အဲ့ဒါမျိုးတွေလောက်ပါဆိုတော့မလို့ app နဲ့ပို့ပြီးတော့ခက်ခဲသွားတဲ့အပိုင်းတွေရှိတယ်။အဲ့ဒီဥစ္စာတွေကရွေးကောက်ပွဲမှာ message တွေပြဿနာတွေအပိုင်းတစ်ပိုင်းနေနဲ့ဖြစ်လာတယ်။ဆိုတော့အဲ့ဒါကြောင့်မလို့ကျွန်တော်တို့စီမှာဘာလုပ်ပြန်လဲဆိုတော့ Not account ကျွန်တော်တို့ရွေးကောက်ပွဲလုပ်မယ်ဆိုကျွန်တော်တို့ပထမဦးဆုံးလုပ်တင်တာနောက်တိုင်းပြည်အတွက်လည်းကောင်းပါတယ်အားလုံးအတွက်မြန်မာဖုန်းကတကဘာလုံးကသိမှတ်ပြတဲ့ ISO compliant unicode ကိုပမာဆိုရအနေနဲ့အားဆိုင်ပြီးတော့လုပ်ဖို့လိုပါတယ
်ဒီလိုလုပ်တဲ့အခါမှာပေါ့နော်ဘယ်ဘယ်ကနေစရမလဲအရင်ဆုံးရှင်းပြပေးပါဦး
ဒီအခုပမာကြီးမှာထွက်တဲ့ form တွေဆိုရင်သတင်းစာဆိုဝင်ရောမှာတုံးတယ်ဟောအင်တာနက်မှာဆိုရင်စော်ကြီးတုံးတယ်အချို့ဒီအစိုးရရုံးတွေမှာဆိုရင် unicode တွေတုံးပါတယ်အခုဆိုရင်သမရရုံးကဆိုလို့ရှိရင်နှမျိုးထုတ်ပါတယ် unicode နဲ့စော်ကြီးကောက်နဲ့ထုတ်ပါတယ်အပြစ်တနာဘာဖြစ်လဲဆိုတော့တခုကမှ standardize မဖြစ်တဲ့အခါကျတော့ကျွန်တော်တို့မှအခုဆိုရင်တခုခုဖတ်ချင်လို့ရှိရင် RT ဥစ္စာဆိုလို့ရှိရင် software နဲ့ဖတ်ပြီးဟာနဲ့ဖတ်လို့မရဘူးဟိုကဆိုရင်ဟိုကနဲ့ဖတ်လို့မရဘူးအမျိုးမျိုးပြဿနာတွေကပါတယ်အဲ့ဒါမျိုးတွေမရှိအောင်လို့တခုတည်းဖြစ်သွားအောင်လို့ရှင်းတိုင်းပြောရင်တော့ပုံမှန်စကားပုံမှန်စလုံးရေးပုံရင်းနှီးပင်ပုံရင်းရေးတဲ့အတိုင်းပဲကျွန်တော်တို့ပုံမှန်စလုံးတွေအကုန်လုံးတစ်မျိုးတည်းဖြစ်ဖို့လိုပါတယ
်စံသတ်မှတ်ဖို့လိုတာပေါ့နော
်ဟုတ်ပါတယ
်ဟုတ်ကဲ့ဒီလိုစံသတ်မှတ်တဲ့အခါမှာဘာတွေအကျိုးရှိမလဲ
နံပါတ်1ကအဲ့လိုစံသတ်မှတ်တဲ့ခါကျတော့အလွယ်ဆုံးတစ်ခုပြောပြရမယ်ကျွန်တော်တို့ဖုန်းလေးတွေအခုအသစ်တွေထပ်ဝင်လာတယ် LG တို့ကျွန်တော်တို့နောက်ပိုင်း Samsung အသစ်တွေဝင်လာတယ် S6 တွေပါတယ်ဘာအဲ့ဒီဖုန်းတွေပေါ်မှာကျွန်တော်တို့အိုးရင်တော့ဖတ်လို့ရတယ်မြန်မာဖုန်းတွေအခုတင်တဲ့ခါမှာဖတ်လို့မရတော့ဒီဥစ္စာအခုမှမဟုတ်ဘူးအမြဲတမ်းဖြစ်နေတာဖုန်းတစ်ခု upgrade လုပ်လိုက်တိုင်းမြန်မာဖုန်းအသစ်ပြန်သွင်းနေရတယ်နောက်ပြီးအသစ်ပြန်လုပ်နေရတယ်အဲ့ဒါတော့ရဲ့အစားကျွန်တော်တို့က Unicode Standard ဖြစ်သွားတယ်အဲ့ဒီဖုန်းလေးဝင်လာမြန်မာဖုန်းကိုရွေးတဲ့တန်းတဲ့တရားနေလေကျွန်တော်တို့မြန်မာစလုံးကိုတန်းဖတ်လို့ရတယ်ခုနကဖုန်းသိရလို့ဟာမြန်မာဖုန်းဖတ်လို့မရဘူးဆိုပြီးတော့ကျွန်တော်တို့ဟိုဖုန်းဆိုင်ကိုယူသွားပြီးတော့မြန်မာဖုန်းလေးသွင်းပေးပါဦးအဲ့ဒီခေတ်ကမရှိရတော့ဒါကြောင့်မလို့ကျွန်တော်တို့ Unicode ဆိုတာကိုလောက်ရတာပ
ါဒီ Unicode ဖြစ်ဖို့အတွက်ကဘယ်သူကနေပြီးတော့ဦးစီးပြီးလုပ်ဖို့လိုပါလဲ
Unicode ကရှိပြီးသားပါအခုလောတဲ့အချိန်နေမှာ Unicode ကရှိပြီးသားအဲ့ဒီဥစ္စာကိုအစိုးရအနေနဲ့ဖွဲ့စည်းတစ်ခုကိုတာဝန်ပေးရမယ်အရင်တော့ဆိုလို့ရှိရင်ပုံမှန်ကြီးမှမြန်မာသားအဖွဲ့ဆိုတာရှိပါတယ်ညမစာဖရဆညမအပိဒံတွေပါထုတ်တဲ့ဥစ္စာတောင်းမယူရဲ့ရှိပါတယ်အဲ့လိုမျိုးအဖွဲ့အစည်းတစ်ခုကိုပညာရေးဝန်ကြီးဌာနတို့ဆက်သွယ်ရေးဝန်ကြီးဌာနတို့အဲ့အနေပြီးတော့စူးစီးပြီးတော့အစိုးရကိုလည်းရနေပြီးတော့ဒီဖောင်းကိုဆုံးပါတခြားဖောင်းတွေကိုတရားမဝင်ဘူးဆိုပြီးတော့အစိုးရအနေနဲ့လှုပ်ဖို့ကောင်းပါတယ်အဲ့ဒီလိုလိုအစိုးရဘက်ကအားပါပြီးလှုပ်ပေးမှကျန်တဲ့လူတွေကနောက်ကနေပြီးတော့လိုက်နာပါရှင်ပေါ့လို့လာပေါ့ဗျာ
ဆရာအခုလောလောဆယ်မှာဆိုလို့ရှင် Zodi Phone ကလူတိုင်းနဲ့တုံးနေတယ်နောက် Zodi Phone နဲ့မှတ်တမ်းမှတ်ရာတွေတော်တော်များများရှိနေပါပြီ။ဆိုတော့ဒီ Zodi Phone ကိုပဲမြန်မာ Unicode ဖြစ်နဲ့ပြောင်းပြီးတော့ ဒီ unicode ဖြစ်တဲ့အထည်ကိုလောက်လို့ရရနိုင်ပါသလား
သူတို့ပြောင်းနေကြတယ်ဇော်ကြီးကို unicode အနေနဲ့ပြောင်းမယ်ပဲအလုံးမဖြစ်ဘူးတကယ်လို့ပြောင်းမယ်ဆိုရင်လည်းဇော်ကြီးကိုလည်းဇော်ကြီး unicode အနေနဲ့ပြောင်းရင်ပြောင်းလိုက်ဒါပေမဲ့လောလောဆယ်အထည်ကျွန်တော်မြင်ရသလောက်ဆိုဇော်ကြီး unicode ဆိုပြီးထုတ်ပြင်မယ်လေဇော်ကြီး unicode က unicode အနေနဲ့တစ်ကမ္ဘာလုံးကအမှန်မပြည့်ထားဘူးဒါကြောင့်မလို့ကျွန်တော်တို့ဇော်ကြီးကိုတွေကိုအသက်ထွက်တဲ့ဖုန်းတွေမှာတင်လို့ရှိရင်ကျွန်တော်ဇော်ကြီးတွေကိုဖတ်လို့မရဘူးအဲကျွန်တော်တို့ဗါနဲ့ဖတ်ရဆို unicode တွေနဲ့ဖတ် unicode တွေနဲ့ဖတ်ပြီး unicode တွေနဲ့ type တော့လို့ရှိရင်လည်းဇော်ကြီးမှာကျွန်တော်တို့အကောင်လုံးဟို garbage အကောင်လုံးထွက်လာတာပေါ့ဗျာကြားချင်တာလေဗျာတခုတော့ရှိတယ်ဇော်ကြီး font ပဲကိုပဲ conversion process ပြီးပြီးတော့ conversion ဆိုတာဇော်ကြီး font နေပြီးတော့ unicode အနေနဲ့ပြောင်းဖို့ programming တွေရှိပြီးပြောင်းရင်အဲ့ဒီတည်းပဲရှိတယ်လောလောဆယ်ဘာဖြစ်လို့ဆိုတော့ ISO မှာမြန်မာ unicode ကရှိပြီးသားပါဇော်ကြီးကအပြင်ကသက်သက်ရေးတာလို့ဖြစ်တင်တာတခုပေါ့လေ unicode ISO standard international standard organization ဆိုတာတကဘာလုံးအတွက်ကိုသူကလောက်ထားတာအဲ့ဒီမှာဗမာ font တခုရှိပြီးသားဖြစ်နေအဲ့ဒီ font ကိုသုံးရမယ်ဆိုကျွန်တော်တို့အနေနဲ့အကျိုးများရှိ
ဒီဇော်ကြီးကိုသုံးရအကျိုးမရှိဘူးလား
ဇော်ကြီးသုံးတဲ့အခါမှာဇော်ကြီးက ISO compliant မဖြစ်တဲ့အတွက်ကြောင့်ဒီမှာမပြုတ်တဲ့အတွက်ကြောင့် software တွေဟို computer တွေအစ်စ်နေတိုင်းနေတိုင်းဇော်ကြီးကနေပြီးတော့နောက်ကနေပြီးတော့အစ်စ်လိုက်လိုက်ရေးရပါတယ်အခုလည်းရေးနေတော့မှာပဲတကယ်လို့မြင်ရတာကျွန်တော်တို့ unicode ကိုသာ target မယ်ဆိုရင်အဲ့ဒီလိုမျိုးခဏခဏလိုက်ရေးရမလို့ပါဘူးမလို့တဲ့အတွက်ကြောင့်ဘာဖြစ်လဲဆိုတော့ပိုက်ဆံတွေအများကြီးသက်သာပါတိုင်းပြည်မှာရှိတဲ့လူတွေဖုန်းထားပါတော့အလုံးတစ်ပိတ်ကိုထုတ်ပေးရဆိုအလုံးတစ်ပိတ်အတွက်ကို unicode သုံးမယ်ဆိုလို့ရှိရင် calculator တစ်ခုနှိပ်ပြီးသွားတကယ်လို့မြင်ရတာကျွန်တော်တို့ဇော်ကြီးသုံးခဲ့မယ်ဆိုရင်အဲ့ဒီဇော်ကြီး font သုံးလို့ရတဲ့ဥစ္စာကိုထည့်ရပါတော့ဖုန်းလုံးတစ်ပိတ်ကိုထည့်ရတာအလုံးကတေးသေးကိုကိုမဟုတ်ပါဘူးနောက်တစ်ချက်ကအဲ့ဒါထည့်တဲ့အခါမှာဘာထပ်ဖြစ်လဲဆိုတော့ဖုန်းနဲ့ keyboard ပါပြဿနာထပ်တက်လာတယ်ဆိုတော့နှစ်ခုရှိရတယ်ပေါ့ keyboard နဲ့စိတ်နာနဲ့အကုန်လုံးလုံးလောက်ပါတယ်ဒီဟာကကျွန်တော်ရဲ့တိုင်းပြည်တွင်ပြဿနာပါနောက်ဒီချက်ကြီးတဲ့ပြဿနာတစ်ခုကျွန်တော်နိုင်ငံခြားနဲ့ဆက်ဆံနေခါမှာပြဿနာတက်လာအခုနိုင်ကျွန်တော်တို့တိုင်းပြည်ကကွန်ပျူတာနဲ့ပတ်သက်လို့ရှိရင်ဘာ software မှမထုတ်ပါဘူး database နဲ့ပတ်သက်လည်းမထုတ်ဘူး word processor နဲ့ပတ်သက်ပြီးတော့လည်းမထုတ်ပါဘူးလူများနိုင်ငံကွယ်သုံးရပါတယ်အင်းဒီကနိုင်ငံကြီးရဲ့အခါမှာသူတို့နိုင်ငံကြီးက unicode တွေသုံးတော့ဒီတိုင်းကြီးတော့တစ်ခေါက်ပဲပြောင်းပြရလို့လေသုံးလို့ရတယ်ကျွန်တော်တို့နိုင်ငံဒါမျိုးဖြစ်တယ်လေနောက်တစ်ခု standardize လုပ်လိုက်ပေါ့နော် unicode နဲ့ရှိပြီးသားလို့သုံးမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအင်တာနက်ဒီပေါ်မှာအင်္ဂလိပ်စာရပြီးဗမာစာကိုဘာသာပြန်တာကို Google ကလုပ်ပေးတာမျိုးကျွန်တော်တို့လွယ်လွယ်ကူကူရတယ်ဗမာနိုင်ငံမှာရှိတဲ့နေမှာရှိတဲ့ဗမာစာပဲဖတ်တတ်တဲ့လူတွေအလုံးကနိုင်ငံခြားသတင်းတွေကိုဗမာလိုဟိုနားလည်နိုင်တဲ့ပုံစံနဲ့ဖတ်လို့ရတဲ့အစီအစဉ်မှာရှိပါတယ်ဘဟုတုတပ်ဆံပြည်ရအများကြီးပုံအဆင်ပြေသွားမှာဒါကြောင့်မလို့ကျွန်တော်တို့ကစနေတိုင်းဆိုဖြစ်ဖို့ကောင်းပါလေတတိုင်းပြည်တော်အတွက်ကောင်းပါလေဘာသာပြန်ပေးတာရည်တဲ့အဆင်ပြေဖြစ်လာမယ်နိုင်ငံခြားဆော့ဖ်ဝဲတွေကိုတုံးလို့ရှိရင်လည်းပတ်သက်ရေးစရာမလိုတော့ပါဘူးတို့ဆော့ဖ်ဝဲတွေကိုပဲကျွန်တော်တို့ထည့်ပြီးတုံးနိုင်ရရအတွက်ကြောင့်မလို့ပတ်သက်ထည့်ရေးစရာမလိုပိုက်ဆံလည်းပိုသက်သာပါလေ
အချက်လက်ဆံရပညာရှင်ဦးမြင့်ထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ရအောင်ပါ
တော်ခင်မျိုးသက်စီစဉ်တိဆက်ပေးနေတဲ့တိတ်ပန်တဲ့ဤပညာစီစဉ်ကိုတောက်ကြနေညပိုင်းမှာအစ်စ်နားဆင်နိုင်ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။ VOA American တန်ရဲ့စနေနေ့မနေ့ခင်စီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရစေ
။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ American ပြည်တော်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေးဌာနလက်အောက်ခံကမ္ဘာဖွံ့ဖြိုးရေးအစီအစဉ်ကနေတန်ဇန်းနီးယားနိုင်ငံအတွက်လျှက်စစ်ပုံမှန်ဖြန့်ဖြူးမှုမရရှိတဲ့နေရာဒေသတွေအတွက်အမေရိကန်ဒေါ်လာ5သန်းစင်ကဲထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ Development Innovative Ventures DIV အစီအစဉ်ကတစဉ်ထောက်ပံ့ပေးသွားမယ့်အကြောင်းဒီဇင်ဘာလ18ရက်နေ့ကကြေညာလိုက်တာဖြစ်ပြီးလျှက်စစ်ပုံမှန်ဖြန့်ဖြူးမှုမရရှိတဲ့ဒေသတွေကအင်ဂျီပေါင်းတသန်းအတွက်စမ်းသပ်ကာလပြုလုပ်ပြီးတဲ့နောက်မှာထပ်ဆင့်ဖြန့်ဖြူးပေးနိုင်ဖို့ရင်းနှီးမြှုပ်နှံမှုတွေစိုက်ထုတ်ပေးသွားမှာဖြစ်ပါတယ်။တန်ဇန်းနီးယားနိုင်ငံမှာဖျက်မြလူဦးရေတန်း40လောက်ဟာလျှက်စစ်မီမရရှိကြပါဘူး။ဈေးနှုန်းမြင့်မားပြီးယုံကြည်စိတ်ချရမှုမရှိတဲ့အပြင်လျှက်စစ်မီလုံးဝမရရှိတဲ့မိသားစုတွေအတွက်လက်ရှိအချိန်မှာတစ်လမှာမိသားစု1000စီတိုးမြင့်ပြီးတံပိုးနဲ့လျှက်စစ်မီတွေဖြန့်ဖြူးပေးနေတာဖြစ်ပါတယ်။ပုံမှန်လျှက်စစ်မီဖြန့်ဖြူးမှုမဟုတ်တဲ့နည်းနဲ့ဖြန့်ချီတဲ့ဒီလျှက်စစ်မီဖြန့်ချီတဲ့နည်းဟာတယ်လီကွန်စီးပွားရေးလုပ်ငန်းကပုံစံကိုနမူနာယူပြီးဆောင်ရွက်တာဖြစ်ပါတယ်။ဝယ်ယူသုံးဆွဲလိုသူတွေအနေနဲ့ကိုယ်အသုံးပြုလိုတဲ့လျှက်စစ်မီပမာဏကိုမိုဘိုင်းဖုန်းကတဆင့်ငွေကြိုပေးပြီးနေအောင်ကြီးစွမ်းအင်သုံးလျှက်စစ်မီတွေကိုမိမိတို့သုံးဆွဲလိုတဲ့မိသားစုအတွက်ဝယ်ယူတဲ့စနစ်ဖြစ်ပါတယ်။ DIV အစီအစဉ်နဲ့ပ
ုံမှန်လျက်စစ်ကြိုးတွေကတစင်ဖြန့်ချခြင်းမဟုတ်တဲ့ဒီအစီအစဉ်ကြောင့်တန်ဇန်နီးယားအိမ်တော်စုပေါင်း2000ကျော်လျက်စစ်မီရရှိကြမှာဖြစ်ပါတယ် DIV အစီအစဉ်ဟာလျက်စစ်မီဘယ်ကရနိုင်မယ်ဆိုတာအပါအဝင်စမ်းသပ်စစ်ဆေးတာနဲ့လက်တွေ့ပြနိုင်တဲ့တီထွင်ကြံစားမှုတွေအပြင်အခကျင်းွေတက်တာပြီးပုံမှန်ကောင်းမွန်တဲ့အဖြေရရှိတဲ့အစီအစဉ်တစ်လဲဖြစ်ပါတယ်ဝယ်ယူအသုံးပြုလိုသူတွေအတွက်ထိရောက်တဲ့အကျိုးသက်ရောက်မှုရှိပြီးအိမ်တော်စုပေါင်း3000ချီကိုဖြန့်ဖြူးပေးနိုင်တဲ့ DIV အစီအစဉ်ကို2012ခုနှစ်ကစတင်ခဲ့တာဖြစ်ပြီးဒါဟာ3ချိန်မြောက်ထောက်ပံ့ပေးခြင်းလဲဖြစ်ပါတယ်ပုံမှန်လျက်စစ်ကြိုးတွေကတစင်ဖြန့်ချီခြင်းမဟုတ်တဲ့လျက်စစ်မီဖြန့်ချီတဲ့အစီအစဉ်ဟာ Power Africa ဆိုတဲ့အဖွဲ့ကလျက်စစ်ကြိုးတွေမရောက်နိုင်တဲ့ဒေသတွေအတွက်စတင်ဆောင်ရွက်ခဲ့တဲ့အစီအစဉ်ပေါ်အခြေခံပြီးလှုပ်ဆောင်တာဖြစ်ပါတယ်ဒီအစီအစဉ်ဟာလျက်စစ်မီမရနိုင်တဲ့ဒေသတွေမှာဖွံ့ဖြိုးတိုးတက်မှုရှိနိုင်အောင်အာဖရိကတိုက်အတွင်းလျက်စစ်မီရရှိနိုင်ရေးနီလန်းရှာဖွေဆောင်ရွက်ခြင်းရဲ့တစိုက်တစ်ဒေသလည်းဖြစ်ပါတယ်။ခဏအချိန်ထိတန်ဇန်နီးယားနိုင်ငံအတွင်းလျက်စစ်မီရနိုင်ရေးစမ်းသပ်မှုအစီအစဉ်အတွက် DIV ကငွေကြေးထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်။အဲ့ဒီစမ်းသပ်မှုတွေကြောင့်လျက်စစ်မီထပ်မံဖြန့်ချိရေးမှာရင်းနှီးမြှုပ်နှံမှုပုဂ္ဂလိကနဲ့အစိုးရထံကစိတ်ဝင်စားမှုတွေရရှိနေပြီလည်းဖြစ်ပါတယ်။ပုံမှန်မဟုတ်တဲ့လျက်စစ်ဖြန့်ချီရေးအစီအစဉ်မှာတန်ဇန်နီးယားအစိုးရကပူးပေါင်းပါဝင်လာတဲ့အတွက်2015ခုနှစ်နိစံပိုင်းမှာတန်ဇန်နီးယားနိုင်ငံသားမိသားစုပေါင်းတတန်းဟာတန်ဖိုးနဲ့လျက်စစ်မီရရှိနေကြပြီဖြစ်ပြီး2018ခုနှစ်မှာမိသားစုပေါင်း5တန်းကိုဖြန့်ချီပေးနိုင်ဖို့ရည်မှန်းထားပါတယ်။စီးရဲတွင်နေတဲ့သူတွေတန်ရှင်းပြီးယုံကြည်စိတ်ချရတဲ့လျက်စစ်မီရရှိတဲ့အတွက်စီရွေးနဲ့မှာတန်တရားလည်နေတဲ့ဘဝကနေလွတ်မြောက်ရုံထွက်နိုင်ရေးကိုအထောက်ကူပြုစေလိမ့်မယ်လို့အမေရိကန်ကမ္ဘာဖွံ့ဖြိုးရေးအစီအစဉ်အကြီးအကဲအန်မေချန်းကပြောပါတယ် DIV အစီအစဉ်ရဲ့အထောက်ပံ့နဲ့ပုံမှန်လျက်စစ်မီမရနိုင်သူတွေကိုတီထွင်ကြံစားမှုတွေကတစဉ်လျက်စစ်မီရရှိနိုင်အောင်စွန့်ဆောင်ပေးပြီးတကမ္ဘာလုံးမှာရင်ဆိုင်နေရတဲ့ဒီအရေးပါတဲ့ပြဿနာကိုဖြေရှင်းပေးနိုင်တဲ့အတွက်ဝမ်းမြောက်ဂုဏ်ယူကြောင်းအန်မေချန်းကပြောပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးဗီဒီယိုရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။သောတာရှင်နေနေနဲ့ကျမတို့ဗီဒီယိုကိုအင်တာနက်ကနေပြီးတော့ဝေဖန်ချက်ပေးစာတွေပေးပို့လို့တဲ့တဲ့ချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ကျမတို့အခုလက်ရှိထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။ VOA American တန်ခါးနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။ဒီကနေ့မနက်ဖြန်အစီအစဉ်ဆုံးသက်ခင်မှာတော့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမယ်ရှင်
။မက္ကဆီကိုမူရရာဇာအယ်ချာပိုဂတ်စမန်ကိုအာနာဘိုင်တွေကပြန်ပြီးဖမ်းမိပြီလို့မက္ကဆီကိုသမ္မတကကြီးညာခဲ့ပါတယ်။အကျဉ်းချခံရတဲ့အယ်ချာပိုဟာလွန်ခဲ့တဲ့9လတုန်းကလက်ဝက်မြောက်လှိုင်ကောင်းကနေထွက်ပြေးလွတ်မြောက်သွားခဲ့တာဖြစ်ပါတယ်။သမ္မတက Spanish Friday Twitter စာမျက်နှာကနေဂတ်စမန်ကိုဖမ်းမိတဲ့အကြောင်းပြောကြရမှာကြိုးပမ်းချက်အောင်မြင်ပြီးသူ့ကိုမိထားပြီလို့ကြီးညာခဲ့တာပါ။ဂတ်စမန်ရဲ့မွေးရထားနေစင်နာလိုအပီနဲ့Los Mochis မြို့မှာ Mexico Marine တပ်သားတွေနဲ့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းသူ့ကိုဖမ်းမိတာဖြစ်ပါတယ်။ Gasman ကိုဖမ်းမိတာဟာ Mexico ကရော American ပြည်သူတွေကပါအောင်မြင်မှုတစ်ခုဖြစ်တယ်လို့ American အစိုးရရှေ့နေချုပ် Loretta Lynch ကပြောပါတယ်။ American မူရစေဝါထိန်းချုပ်ရေးအဖွဲ့ကလည်းဒီသတင်းအတွက်အလွန်ဝမ်းမြောက်ကျေနပ်ကြောင်းပြောပါတယ်။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်ကတိုက်ခန်းတစ်ခုစီးနင်းရှာပွဲမှုမှာပြင်းထန်နိုင်ငံနိုဗ ెంబ ာ23ရက်အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအလို့ရှိနေသူရဲ့လက်ဝေယာကိုတွေ့ရတယ်လို့ဘယ်ဂျီယံရဲတပ်ဖွဲ့ကတောက်ကြနေမှာပြောပါတယ်။ပြီးခဲ့တဲ့လစီးနင်းရှာပွဲမှုတွေလှုပ်တဲ့တိုက်ခန်းတဲ့မှာဆာလာအဗ်ဒယ်ဆလမ်ရဲ့လက်ဝေယာနဲ့အတူဖောက်ခွဲပစ္စည်းတွေတည်ဆောင်မှအုံပြုတ်ဖို့ဖြစ်နိုင်တဲ့အင်ရင်းကပတ်3ခုကိုလည်းတွေ့ရှိခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာတောက်ကြနေက IS တွေ့ကြော်တွေကလူ9ယောက်ကိုခေါင်းဖြတ်တတ်လိုက်ပြီးမကြခင်မှာပဲအမေရိကန်ဘက်ကပြစ်ခတ်တယ်လို့ယူဆတဲ့ drone ရင်နဲ့တိုက်ခိုက်ခံရတဲ့အတွက်အဲ့ဒီ data မှာပဲ IS 18ဦးတည်းမနဲ့တည်ဆုံးခဲ့ရပါတယ်။ Internet ပေါ်မှာအကြမ်းဖက်ယူရတာတိုက်ဖြည့်အတွက် American သမ္မတအင်ဂျီရောနဲ့ထိတ်တန်းလုံခြုံရေးအရာရှိတွေက American အကြီးဆုံးနည်းပညာကုမ္ပဏီတွေနဲ့ California ပြည်နယ်ဆန်ဝဇေးမှာတွေ့ဆုံကြပါတယ်။
စနေနေ့မနေ့ပိုင်းနောက်ဆုံးရဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မြို့သက်ကြီးညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမန်နန်ဒါချန်းဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ဂျွန်အဲလစ်ဆန်ဖြစ်ပါတယ်ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter 71 69 41တို့ကနေအတန်လွှင့်ပေးသွားမှာပါတော်တာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.